Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်ရရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်အောက်တိုဘာလ12ရက်စနေနေ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ3251အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမျက်မော်ပါလေဗနွန်နိုင်ငံတောင်ပိုင်းရွာပေါင်း23ရွာမှာနေကြတဲ့ဒေသခံတွေဘေးလွတ်ရာကိုသွားကြဖို့အတွက်အစ္စရေးစစ်တပ်ကကြေညာထားပါတယ်တရုတ်နိုင်ငံမှာတော့တိုးတက်နှုန်းနှီးကွေးနေတဲ့စီးပွားရေးကြားခံပေးဖို့အတွက်အထူးဒီအစိုးရငွေစုလက်မှတ်တွေကိုထုတ်ပြီးတော့ရောင်းတော့မှာပါရုရှားကျင်းထောင်ထဲမှာကွယ်လွန်သွားတဲ့ဒီအတိုက်အခံအလက်ဆီနာဗာလနီထောင်ထဲမှာရေးသားထားတဲ့မှတ်တမ်းစာအုပ်မကြခင်ထွက်လာတော့မှာဖြစ်ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမဆူမြတ်မွေးအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတစ်ခုထဲမှာတော့တရုတ်ရဲ့မြန်မာပြည်တွင်းစစ်ပေါ်အဓိကမူဝါဒနဲ့လောက်ရက်ကိုတရုတ်ခြေစိုက်သုံးသက်သူဒေါက်တာလှကျော်စောက
စစ်တပ်ကိုတော့တဖြည်းဖြည်းတော့သူဖိအားပေးတာအကြမ်းတဲ့လူတွေလည်းဖိအားပေးတာတရုတ်ရဲ့ policy ကအပြစ်ခံရစဲပြီးသက်ဆိုင်ရာအားလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပြီးအားလုံးကိုကြုံတွင်းနေတာ
ဒီအကြောင်းပြောထားတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာမတိုင်ခင်တို့တန်စီစဉ်အဲ့ဒါတွေပြီးရင်တော့အာရှနိုင်ငံကြီးလေယာစီးပွားဥရိယာတိနဲ့သတင်းတွေတက်ကသုတအစီအစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုမဆူမြတ်မွန်နဲ့ပဲပြောပြပေးပါမယ်ခင
်ဗျာလေဗနန်နိုင်ငံတောင်ပိုင်း23ရွာမှာနေကြတဲ့ဒီပြည်သူတွေကိုဘေးလွတ်ရာကိုထွက်သွားကြဖို့အတွက်အစ္စရေးစစ်တပ်ကဒီကနေ့ပြောထားပါတယ်ရွာအများစုကဒေသခံတွေကတော့အစာရဲကဘေးလွတ်ရာမှာပြောင်းရွှေ့နေကြပြီဖြစ်ပါတယ်လူမရှိသလောက်ဖြစ်နေတဲ့အဲ့ဒီဂျွာတွေမှာဒီအစ္စရေးကပြတ်မှတ်ထားတိုက်ခိုက်နေတယ်ဆိုတာကိုအစ္စရေးစစ်တပ်ထုတ်ပြန်ချက်မှာဒီကနေ့ဖော်ပြပါရယ်အဲ့ဒီဒေသတွေမှာ Hezbollah တွေကလက်နက်တွေဖွင့်နေတာအစ္စရေးပေါ်တိုက်ခိုက်မှုတွေလုပ်နေတာတွေကြောင့်ဒေသခံတွေအနေနဲ့အစ္စရေးစစ်တပ်တိုက်ခိုက်မှုမခံရအောင်လို့ဘေးလွတ်ရာပြောင်းကြဖို့လိုအပ်တယ်လို့လည်းဆိုထားပါရယ်အရှသာပြည်သူတွေရှိနေတဲ့နေရာတွေမှာလက်နက်တွေထားထားတယ်ဆိုတဲ့ဆက်ဆွဲချက်ကိုတော့ Hezbollah တွေဘက်ကငြင်းဆန်ပါရယ်အစ္စရေးစစ်စခန်းတစ်ခုကိုမစ္စောဒေါလက်တွေတွင်နဲ့ဒီကနေ့စနေနေ့မှာအဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ Hezbollah အဖွဲ့ကကြေညာပါတယ်။တစ်ချိန်တည်းမှာပဲဒီအစ္စရေးစစ်တပ်ကတော့လေဗနွန်နိုင်ငံနဲ့ဂါဇာကမ်းမြောင်ဒေသတို့အပေါ်တိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။ဂျူးလူမျိုးတော်ရဲ့နှစ်စဉ်ဥပုပ်ပွဲကာလဖြစ်တာကြောင့်အစ္စရေးနိုင်ငံတဝက်မျိုးတွေမှာတော့ဈေးဆိုင်တွေပိတ်လေရင်သွားလာတွေပြည်သူတည်ယူဖို့ဆောင်ရွက်တွေရပ်နှားထားတာကြောင့်ငြိမ်သက်နေပါတယ်ရှင်
။တရုတ်နိုင်ငံမှာတော့တိုးတက်နှုန်းနှေးကွေးနေတဲ့စီးပွားရေးကိုကြားခံပေးဖို့အစိုးရကအထူးငွေစုလက်မှတ်ထုတ်ရောက်တော့မှာပါနှစ်ပေါင်းများစွာအတွင်းပမာဏအများဆုံးငွေချေးကြားခံပေးမဲ့အစီအစဉ်ရအစိုးရပန်းတွေဒေသနာအစိုးရတွေအင်ဂျင်မီဈေးကွက်တွေကိုအခုလိုထောက်ပံ့ပေးမှာပ
ါ发行特别国债支持国有大型
အစိုးရပိုင်းစီးပွားရေးပန်းကြီးတွေကြံ့ကြံ့ခံနိုင်စွမ်းနဲ့ငွေထုတ်ချေးနိုင်စွမ်းပိုရှိဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့အစိုးရကအထူးငွေစုလက်မှတ်တွေထုတ်ရောက်ပေးမယ်လို့တရုတ်ဘန်ဒိုင်ဝန်ကြီးလန်ဖွန်းကပြောခဲ့တာပါအထူးငွေစုလက်မှတ်တွေကိုဘလောက်ဖို့ထုတ်ရောက်မှာလဲဆိုတာကိုတော့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောမသွားခဲ့ပါဘူးဒါပေမဲ့ပြီးခဲ့တဲ့3လအတွင်းတရုတ်ယွမ်ငွေ 1.3 ထရီလီယံကိုကဏ္ဍစုံမှာသုံးနိုင်အောင်လုပ်ပေးခဲ့တယ်လို့အတူနှုံးတွေရှော့ချနိုင်ရင်းနဲ့ဘန်တွေအနေနဲ့ငွေပိုထုတ်ချေနိုင်ရေးအစီအစဉ်တွေကိုလုပ်ခဲ့တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
ရုရှားကျင်းထောင်ထဲမှာဒီမကြာခင်တော့ကွယ်လွန်သွားတဲ့ဒီနိုင်ငံရေးအတိုက်ခံအလက်ဆီနာဗာလနီကသူ့ထောင်ထဲမှာတည်ဆုံးမယ်ဆိုတာယုံကြည်ထားတဲ့အကြောင်းကိုမကြာခင်မှာထုတ်ဝေမဲ့သူ့ရဲ့ဒီကိုရီဘဝမှတ်တမ်းစာအုပ်ထဲမှာရေးသားထားပါတယ် Patriot မျိုးချစ်လို့စာအုပ်နာမည်ပေးထားပြီးတော့ဒီသူ့ရဲ့ထောင်တွင်းအတွေ့အကြုံတွေနဲ့နိုင်ငံရေးလှုပ်ရှားမှုကာလအကြောင်းတွေကိုရေးထားပါတယ် The New Yorker Magazine ကနေပြီးတော့စာအုပ်ထဲကအချက်တချို့ကိုကောက်နှုတ်ဖော်ပြတာမှာ2022ခုနှစ်မတ်လ22ရက်နေ့မှာတည်းကသူ့ထောင်ထဲမှာတသက်လုံးနေသွားရတော့မယ်လို့ Alexei Navalny ကရေးသားခဲ့ပါတယ်။ဘသူကမှနှုတ်ဆက်လိုက်နိုင်မှာမဟုတ်ပါဘူးလို့သူကရေးခဲ့တယ်လို့အမတ်တရနေ့တွေအားလုံးသူမပါဘဲဆင်နွှဲကြရလိမ့်မယ်။သားသမီးတွေမွေးလာတဲ့မြေးလေးတွေတယောက်ကမှသူမြင်တွေ့နိုင်တော့မှာမဟုတ်ဘူးလို့ Navalny က Diary နေ့စဉ်မှတ်တမ်းထဲမှာရေးသားခဲ့ပါတယ်။ရုရှားသမ္မတပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်ဆန့်ကျင်သူဖြစ်တဲ့နဗာလနီကိုအာတိတ်ဆဝိုင်းဒေသတွေမှာရှိတဲ့ရာသီဥတုကျန်းတန်းနဲ့အကျဉ်းထောင်မှာထောင်ဒဏ်16နှစ်ချထားစဉ်အခု2024 February လတုန်းကတည်ဆုံသွားခဲ့တာဖြစ်ပါတယ်။လိင်ညာသူတွေ၊တခိုးတွေ၊အပြောနဲ့အလုံမညီသူတွေရဲ့လက်ထဲကိုယ့်ရဲ့အမိမြေကြီးကိုလက်လွတ်ဆုံးရှုံးလိုက်ရမှာကိုအစိုးရရင်ဒင်းဆုံးဖြစ်တယ်လို့ 2022ခုနှစ်ဇန်နဝါရီလ18ရက်နေ့မှတ်တမ်းထဲမှာလဲနဗာနီကရေးသားထားပါတယ်။နဗာနီရဲ့နေ့စဉ်မှတ်တမ်းဒါယာရီကိုဖတ်ရသူတိုင်းသူခံစားခဲ့ရတာတွေတည်ဆုံးခဲ့ရတာတွေအတွက်ယူကျုံမရအမျက်ဒေါသထွက်ကြရတယ်လို့နယူးယောက်ကအက်ဒီတာဒေးဗစ်ရမ်နစ်ကရေးသားထားပါတယ်။အလက်ဆီနဗာနီဟာကွဲလွန်ခြင်းမှာအသက်48နှစ်ဖြစ်ပါတယ်ရှင်။
အမေရိကန်မှာတော့အိမ်ပြည်တော်ပန်းဦးရင်ကိုအများဝင်ကြည့်နိုင်အောင်ဖွင့်ပေးလိုက်ပြီးတောင်းချီလာလဲဖို့ခံမှန်းထားပါတယ်။ဝါရှင်တန်မြို့တော်ရှိသမ္မတအိမ်ပြည်တော်ဝင်းရဲ့တောင်ပယ်ချမ်းမြခင်ပြင်နဲ့ပန်းဦးရင်ကိုအခုစနစ်တနင်္ဂနွေရုံးပေးရမှာအများပြည်သူဝင်ကြည့်နိုင်အောင်ဖွင့်ထားပေးတာပါ။1982ခုနှစ်ထဲကစလို့သမ္မတနဲ့သမ္မတကတော်တို့ကအခုလိုအိမ်ပြည်တော်တောင်ပယ်ချမ်းနဲ့ပန်းဦးရင်ကိုပြည်သူတွေလာကြည့်ခွင့်ပြုလာခဲ့တာပါ။နှစ်ပေါင်း50ကျော်ရှိလာတဲ့ဆင်လာတိုင်းလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျိလ်ဘိုင်ဒန်တို့ကလည်းပြည်သူအိမ်တော်နဲ့ပန်းဦးရင်ကြီးကိုအများပြည်သူအနိကတွေ့မြင်နိုင်ဖို့တကားဖွင့်ကြိုဆိုပါတယ်လို့သမရကတော်ပြောရေးဆိုခွင့်ရှိသူကလည်းပြောလိုက်ပါတယ်ခင်ဗျာ မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့အောက်တိုဘာလ2ရက်စနေညသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုတော့စနေညပတ်စဉ်ကဏ္ဍတွေဆက်တိုက်ပါပထမဆုံးကတော့ဒုအတန်စီစဉ်ပါဒီတစ်ပတ်မှာတော့သတင်းထောက်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုကိုပြောထားပါတယ်ပဋိပက္ခတွေပြည်သူတွေရဲ့အဆင်မပြေမှုတွေကိုသတင်းယူရတဲ့သတင်းသမားတွေမှလည်းစိတ်ပိုင်းဆိုင်ရာထိခိုက်တဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်စီစဉ်မှာပြောပြပေးပါဦးခင်ဗျာ
s try the တုံရတဲ့ကလေးတွေရဲ့
ရရရတဲ့အချိန်တပ်ပေါ်ရရင်လည်းကိုပြည့်ကြတယ်။ဒီညနေ့လောကလည်းသတင်းသမားတဲ့အခါကျတော့ခလေးမိသားစုပေါ်မှာစိတ်မရှိတာတွေစိတ်တူတာတွေဖြစ်တယ်
။နိုင်ငံထဲမှာနေရတဲ့သတင်းတောက်တွေအတွက် physical နော် emotion safety ဒီဘာမှနေရတဲ့သတင်းတောက်တွေအတွက် physical emotion safety ဒါတွေကိုထည့်သွင်းစဉ်းစားပေးဖို့လိုတယ
်။စိတ်ကျန်းမာရေးကောင်းမွန်ဖို့ကအခြေခံလူခွင့်ရေးတရက်ဖြစ်ပါတယ်။ဒါပေမဲ့မကြသေးခင်ကမှကမ္ဘာကူလသမဂ္ဂကထုတ်ပြန်ထားတဲ့အစိုးရခန်းစာမှာတော့မြန်မာနိုင်ငံတွင်းဆရာနာသိမ်းမှုတွေကြောင့်ဖြစ်လာတဲ့အကြမ်းဖက်မှုတွေနဲ့မငြိမ်သက်မှုတွေကြောင့်ပြည်သူတွေရဲ့စိတ်ကျန်းမာရေးပေါ်မှာစိုးဝါးစွာထိခိုက်မှုတွေရှိနေတယ်လို့ထောက်ပြထားပါတယ်။ဒီလိုဝမ်းနည်းစရာကောင်းတဲ့အဖြစ်အပျက်တွေကိုမှတ်တမ်းတင်ဖို့ကသတင်းထောက်တွေရဲ့အလုပ်ဖြစ်ပါတယ်။တစ်ဖက်မှာလည်းဒီအကြောင်းအရာတွေကိုအဆက်မပြတ်ထိတွေ့နေမှုကသူတို့ရဲ့စိတ်ကျန်းမာရေးကိုထိခိုက်စေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
strike တွေတုံရတဲ့ကလေးတွေရဲ့ဒီကြောင့်တိုက်ခိုက်မှုခံရတဲ့တရရတဲ့အချိန်မှာစိတ်ကမခံနိုင်တော့ဖြစ်တယ်ဘောဆိုတပ်ပေါ်ရရင်လည်းကိုပြည့်ကြတယ်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်အနာကျက်မဲ့ဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့သူကယူတော့မလားမသိဘူးအဲ့လိုဟိုဘယ်လိုပြောမလဲခါကျရင်စိတ်ရမ်းညစ်ပြီးတော့မှတော့မလို့ကို society thinking နဲ့ရမ်းပေါ်လာတယ်ပေါ့ကျွန်တော်အဲ့လိုမျိုးမနော်ဟိုစိတ်ချမ်းသာရေးနေတယ်အဲ့လိုမျိုးပြနေရတယ်ပေါ့နော်
ကိုမင်းကဆရာနာသိမ်းပြီးနောက်ပိုင်းတိုက်ပွဲနဲ့ပြည်ပခါတွေပြင်းထန်နေတဲ့ကြားပြည်နယ်မြေပြင်မှာသတင်းယူနေတဲ့သတင်းထောက်တယောက်ပါအရင်ကရန်ကုန်မှာအလုပ်လုပ်ခဲ့ပြီးသတင်းထောက်လုပ်သက်16နှစ်လောက်ရှိတဲ့လုပ်သက်ရင်သတင်းသမားတဦးပါဒါပေမဲ့လည်းဆရာနာသိမ်းပြီးနောက်ပိုင်းမှာသူ့မှတ်တမ်းတင်ရယူရတဲ့သတင်းတွေကသူ့ရဲ့စိတ်ကျန်းမာရေးကိုဆူဆူရွရွထိခိုက်စေတဲ့အထိဖြစ်လာပါတယ်ကိုမင်းကကြားပြည်နယ်အတွင်းမြမစစ်တပ်နဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးနောက်ဆက်တွဲအခြေအနေတွေကိုလည်းမကြာခဏမှတ်တမ်းယူရလေးရှိပါတယ်။တနေ့တခြားသူ့ကင်မရာမှတ်တမ်းမှာလူသေးအလောင်းတွေတဖြည်းဖြည်းပိုနေရယူလာပါတယ်။ ISP မြန်မာရဲ့ထုတ်ပြန်ချက်အရစစ်ကောင်စီရဲ့တနိုင်ငံလုံးအနှံ့လေကြောင်းတိုက်ခိုက်မှုတွေရဲ့၅ပုံတစ်ပုံဟာဆိုရင်တင်းငယ်တဲ့ကြားပြည်နယ်ကခံနေရတာဖြစ်ပါလေ။လေကြောင်းကနေလက်နက်ကြီးတွေနဲ့တိုက်ခိုက်ခံရတဲ့အခါမှာဖြစ်လာတဲ့ပျက်စီးဆုံးရှုံးမှုတွေဟာအလွန်ဆိုးရွားတယ်ဆိုတာကိုမျက်မြင်ကြုံတွေ့နေရတာပါ။
လက်နဲ့ကြီးတို့ဘာလို့နဲ့ထိပြီးတော့သုံးတဲ့ဟာတွေဆိုလို့ရှိရင်ကကျတော့ဟို dead body တွေကပုံမှန်မဟုတ်ဘူးပါတခါလောက်ရရတဲ့အချိန်မှာတော့ပြဿနာမရှိသေးဘူးခဏခဏရရတဲ့အချိန်မှာအဲ့ဒီစိတ်ခံစားမှုကတန်ရအဲ့လိုစိတ်တန်ရတစ်ခုတစ်ခုဖြစ်လာပါဘောနော်ဒါမဲ့ဒရင်တလုတ်ကတော့ဒရင်တောက်ကတော့ဒရင်တောက်လုံးလို့ရမယ်လို့ပြောပေမဲ့ကျွန်တော်အဲ့ရဲ့စိတ်ဖြစ်စီမှုတန်ကိုကျွန်တော်မခံနိုင်တော့ဘူးပေါ့နော
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကနိုင်ငံတော်ဝန်တိုက်ပွဲတွေနဲ့အတူနေစဉ်လိုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေအယက်သားတည်ဆုံးမှုတွေဖမ်းဆီးခံရမှုတွေနေအိမ်မီးရှို့ခံရတာတွေစစ်ဘေးတိမ်းရှောင်ရတဲ့ဖြစ်ရပ်တွေကနေစဉ်သတင်းတွေမှာနေရာအများစုယူထားတာဖြစ်ပါတယ်။ထိခိုက်ခံစားရသူတွေအများပြားကိုတွေ့ကြုံခဲ့ရပြီး post traumatic stress disorder PTSD လို့ခေါ်တဲ့တုံ့လုံးစရာကောင်းတဲ့အဖြစ်ပြက်တွေကိုကြုံရပြီးမှရရှိတဲ့စိတ်ပိုင်းဆိုင်ရာဝေဒနာကိုလည်းခံစားကြရပါတယ်။စိတ်ကျန်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကလည်းသတင်းထောက်တွေအနေနဲ့သတင်းယူရင်းကနေတဆင့်ကူးဆက်စိတ်တန်ရာရရှိတတ်တယ်လို့ဆိုပါတယ်
။တစ်ဖက်ကပြောလိုက်တဲ့ဒီသူတို့ရဲ့တွင်းကြုံရကိုကူးဆက်လာတာမျိုးပေါ့လေ။ဆိုတော့သူတို့ဝိုင်းနေတဲ့လူမျိုးသူတို့ပူဆွေးတဲ့လူမျိုးကိုစီမာလူခံစားချက်မျိုးတွေကရှိလာနိုင်တယ်ပေါ့။ဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာအခြေအနေတွေကိုအပြင်းရှင်းနိုင်မှုဆိုရင်အဲ့ဒီအခြေအနေတွေရာဆက်ပြီးပါလာမယ်ဆိုရင်အမှားဆုံးအနေနဲ့ဒီကဟိုစိတ်ဖိစီးလာတယ်ပေါ့နော်
စိတ်ကျန်းမာရေးပြဿနာတွေလူမှုဝန်းကျင်အတိုင်းအဝိုင်းအတွင်းမှာဖြစ်နေတယ်ဆိုတာကိုတွေးရှိနိုင်ပါတယ်2023ခုနှစ်ကပြုလုပ်ခဲ့တဲ့ကမ်ဘရစ်တက္ကသိုလ်ရဲ့စစ်တမ်းအရမြန်မာနိုင်ငံမှာရှိတဲ့လူကြီး9,800မှာ3ပုံ2ပုံလောက်ကစိုးရိမ်စိတ်များခြင်းနဲ့စိတ်တက်ကြရောဂါလက္ခဏာတွေပြသနေကြောင်းကိုတွေးရှိခဲ့ရပါတယ်တချို့လူတွေအတွက်စိတ်မချမ်းမြေ့စရာသတင်းတွေကိုမကြည့်ပဲရှောင်ရှားလို့ရပေမဲ့လေကိုမင်းလိုမျိုးသတင်းတောက်တွေအတွက်ကတော့ရှောင်လွဲလို့မရနိုင်ပါဘူးအခုလိုမျိုးဖြစ်ရတွေကိုသတင်းရယူဖို့ကသူတို့ရဲ့အလုပ်ဖြစ်နေပြီးဒါတွေကိုရှောင်လွဲဖို့ရာခက်လာပါတယ်မခိုင်ကြီးကလည်းလုံသက်18နှစ်လောက်ရှိပြီဖြစ်တဲ့ဝါရင်သတင်းတောက်တူပါရခိုင်ပြည်နယ်ကလာတဲ့သူမဟာဆိုရင်အခုတော့သူမရဲ့သတင်းတောက်ဖြစ်သူအမျိုးသားခလေးနှစ်ယောက်နဲ့အတူထိုင်းမြန်မာနယ်စပ်မှာနေထိုင်နေတာဖြစ်ပါတယ်မခိုင်ရင်အနေနဲ့လည်းဆရာနာသိမ့်ပြီးကလေးကသတင်းလုတ်တွေကနေတဆင့်စိတ်ပိုင်းဆိုင်ရာအဆင်မပြေမှုတွေခံစားနေရသူပါ
ခလေးတွေတေးကြတာဥမာဒီလူချောင်းကျဲခံရလို့ဖြစ်စေတော်မတေးကြတာလို့ဖြစ်ရင်မခံနိုင်ဘူးအဲ့လိုငိုတောင်းငိုပြလိုက်တော့မှတက်တာတာမျိုးပေါ့နော်အဲ့ဒါမျိုးကတော့တောက်လျှောက်ဖြစ်တယ်အိမ်မက်တဲမှာအိမ်မက်တွေပါလေလဲလို့မျိုးအိမ်မက်ဆိုးတွေကအများနဲ့မတည်အိမ်မက်တွေထဲမှာဆိုလို့ရှိရင်အဲ့ဒီတိုက်ပွဲကြီးနဲ့ပတ်သက်တဲ့အိမ်မက်တွေပြေးရတဲ့အိမ်မက်တွေခလေးတစ်ဖက်နဲ့ချီပြီးတော့မှတွပြေးရတာတွေအဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေကတော့တောက်လျှောက်မတည
်ဒီလိုမျိုး PTSD ဖြစ်ပြီဆိုရင်အိမ်မက်ဆိုးတွေမလေးရှိပါတယ်ဒါအပြင်အိမ်မပြောတာစိတ်တက်ကြတာအာယုံဆူးဆိုင်လို့မရတာဒေါသထွက်လွဲတာနဲ့စိတ်မကြေမနပ်ဖြစ်လွဲတာလည်းဖြစ်တတ်ပါတယ်။မခိုင်ကြီးအနေနဲ့သူမနဲ့သူမရဲ့အမျိုးသားရဲ့စိတ်ဖိစီးမှုတွေကသူတို့ရဲ့မိသားစုဘဝကိုပါထိခိုက်မှုတွေရှိတာလေလို့ဝန်ခံပါတယ်
။အမတို့ဆိုလို့ရှိရင်လင်းမြန်းနေရာလုံးကသတင်းသမားသတင်းသမားစုံတွဲဖြစ်တဲ့အခါကျတော့အိမ်မှာဟိုအော်မိတာအရှင်းရှင်းတရားနဲ့တရားစကားမပြောချင်တာစိတ်မကြေလဲတာအဲ့လိုမျိုးကတော့ကဆဖြစ်တာမျိုးတွေရတယ်သတိတော်တော်ထားရတယ်ဒါငါတို့သတင်းသမားတွေဖြစ်နေတဲ့အတွက်ဒီဟာတွေကိုငါတို့မြင်နေကြနေရင်းနေရတဲ့အတွက်ဟိုဟာပေါ့နော်ဒီဟာတွေကငါတို့အပေါ်မှာတရားမှုရှိနေတာငါတို့ဒါကိုထိမှဖြစ်မယ်ဆိုတဲ့ဟာကိုတွေးမိတာတစ်ဖက်ဒါမဲ့တစ်ဖက်မှာလည်းခုနကလိုသွားပြီးတော့မှဟိုဒီမိသားစုရဲ့မိသားစုပေါ်မှာသွားပြီးတော့စိတ်မရှိတာစိတ်တူတာဟစ်ပေါက်ကွဲမိတာပေါ့နော်တကယ်တကယ်မှာတော့ဒီသတင်းတွေကိုကြည်သတင်းတွေကိုဖတ်သတင်းတွေကိုရေးရင်းနဲ့မှကိုစိတ်ပိုင်းဆိုင်ရာကိုဒီဘက်မှာလာပြီးတော့မှမိသားစုဘက်မှာလာပြီးတော့မှအဲ့လိုမျိုးတက်ရောက်မှုရှိတာပေါ့နော
်စိတ်ကျန်းမာခြင်းဆိုတာစိတ်ပိုင်းဆိုင်ရာဝေဒနာမခံစားရခြင်းသာမကမိမိစွမ်းဆောင်နိုင်မှုတွေနဲ့အားနည်းချက်တွေကိုအမှန်အတိုင်းသိရှိလက်ခံနိုင်တာဖြစ်ပါတယ် WHO ရဲ့သတ်မှတ်ထားတဲ့စိတ်မကျန်းမာခြင်းနဲ့ပတ်သက်တဲ့အဓိပ္ပာယ်ဖွင့်ဆိုချက်အရ တမန်ကြုံတွေ့နေရတဲ့စိတ်ပီစီမှုတွေကိုရှင်ဆိုင်ဖြေရှင်းနိုင်ခြင်းနဲ့မိမိနေထိုင်ရာပတ်ဝန်းကျင်နဲ့လယောညီထွေစွာနေထိုင်ဆက်ဆံနိုင်ခြင်းလည်းပါဝင်ပါတယ်။ကိုမင်းကတော့သူ့ရဲ့စိတ်ကျန်းမာရေးအတွက်အွန်လိုင်းကနေကောင်ဆယ်လင်းရယူနေပါတယ်။ဒါပေမဲ့လည်းအနာကျက်ဖို့ပြန်လဲကောင်းမွန်ဖို့ဆိုရင်အချိန်ယူရအောင်ပါပါ။
ကျွန်တော်တယ်လီဂျမ်းမှာအွန်လိုင်းကနေကောင်ဆယ်လင်းယူနေတယ်ပေါ့နော်အရင်တုန်းကတော့ကျွန်တော်တပတ်ကိုတလနှစ်သုံးပတ်ခုသုံးပတ်တစ်ချိန်ပေါ့နော်သုံးပတ်တစ်ချိန်ယူတာလည်းအဲ့တော့စိတ်ပိုင်းဆိုင်ရာအရင်စမပြည့်တဲ့ချိန်ဆိုတော့ကျွန်တော်တပတ်တစ်ချိန်ယူရတယ်ပေါ့နော်အဲတက်တက်ပါလေဒါမဲ့ဟိုဘယ်လိုပြောမလဲကျွန်တော်တို့မတန်ရတွေကမကျက်ဘူးဖြစ်နေတယ်အနာကျက်မဖြစ်လိုက်အစ်စ်ပြန်ရလိုက်အနာဖြစ်အနာကျက်မဖြစ်လိုက်အစ်စ်ပြန်ရလိုက်နဲ့သူက
စိတ်ကျန်းမာရေးဆရာဝန်ဖြစ်သူဒေါက်တာလင်းလူကတော့လူတွေကိုစိတ်ကျန်းမာရေးတက်ကြွသူပညာရှင်တွေနဲ့တွေ့ဆုံဖို့အကြံပေးထားပါတယ်။သူ့အနေနဲ့ကိုယ်ဝါဒနာကိုလိုက်လှုပ်တာအားကစားလှုပ်တာတငယ်ချင်းတွေကိုရင်ဖွင့်ခြင်းတွေကလည်းအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။သတင်းတောက်တွေအတွက်ကတော့အမြန်ဖြေရှင်းနိုင်တဲ့မော်ဆန်တဲ့အဖြစ်မျိုးရှိမနေဘူးလို့လည်းဆိုပါတယ်
ဒီတော့တကယ်စကားရဲ့လိုစိတ်ကံစားချက်တွေကကျွန်တော်တို့ကျွန်တော်ရှောင်လို့ရမှာမဟုတ်ဘူးဒါတော့ကိုလုံးနေတဲ့လုံးရဲ့နေချပေါ့ဒါကိုကိုတိချလက်ခံဖို့လိုတယ်နားလေကိုလိုတယ်သိဖို့လိုမျိုးပေါ့ငါဒီလိုကိုလုံးချင်တယ်ငါ့ရဲ့အလုံးရဲ့ဘာဝတစ်ခုပဲဒါကိုရှောင်ရဲလို့မရဘူးဒီအပြဒနာတွေကငါအများကြီးဖြေရှင်းပေးနိုင်မှာမဟုတ်ဘူး
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွေရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့တို့တန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။တရင်တော့တွေစိတ်ပိုင်းဆိုင်ရာထိခိုက်မှု frontier မြန်မာအဖွဲ့ပြောပြခဲ့တာပါ။အခုတော့ democracy လူခွေနဲ့ခပြိုင်ကဘာအစီအစဉ်ပါ။တရုတ်နဲ့မီးစင်ကြီးကတဲ့မြန်မာနိုင်ငံရေးကိုပြောထားပါဗျ။မြန်မာဆရာနာရှင်စနစ်အမြင့်ပြတ်လှုပ်ရှားမှုမှာတရုတ်နဲ့ပဋိပက္ခမဖြစ်ဖို့ကြိုးစားရပေမဲ့ကိုယ်ရည်မှန်းချက်အထိခိုက်ခံလို့တော့မရဘူးလို့မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောကပြောပါဗျ။မြန်မာရေးတရုတ်ကဏ္ဍအပိုင်းနှစ်ဖြစ်ဥတ္တမောင်တန်းပြောပြပေးပါအောင်ခင်ဗျာ။
ရုပ်ကွန်မြူနစ်ပါတီကဥဆောင်မှုအခမ်းအနားတော်ကိုယူထားတယ်လို့မြန်မာစစ်တပ်ရဲ့2008ဖွဲ့စည်းပုံမှာလည်းစစ်တပ်ရဲ့ဥဆောင်မှုယူထားတာတွေ့ရပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာအရေးသုံးသပ်သူဒေါက်တာလတ်ကျော်စောကိုမင်းကြီးအမအဆုံးသတ်မှာအခုလိုပြောခဲ့ပါတယ်။အဲဒီကနေဆက်ပြီးဒုတိယပိုင်းကိုကြည့်ကြအောင်ပါ
။ခင်ဗျားလည်းမြင်မယ်နော်။ကဲဗမာပြည်မှာဟုတ်လား။1962ခုနှစ်တည်းကဒီစစ်အား58တည်းကစတာပေါ့ဗျာထားပါတော့ငွေ62ခုနှစ်တည်းကစခဲ့တဲ့ဒီစနစ်အတွက်မှာကျမတို့ဗမာပြည်ကဘလောက်တယံဇာတာတွေပေါ်များရဲ့အတိုင်းချွတ်ချွတ်ချုံကြအောင်ဆင်းရဲကုန်တာကြည့
်
တရုတ်ကခမရအနည်း20 30အတွက်မှာပန်းပေါင်း400ကျော် 500 ကိုဆင်းရဲတဲ့နဲ့ကလွတ်အောင်လုပ်တာဥပမာအပြင်ဗျာသူအခုဆင်းရဲမှုပပျောက်ရေးကိုဘလို့အတိတ်ပဲဖွင့်မလဲဆိုအတိတ်ပဲကသူကတလူတစ်ခုကမဆာလောင်စရာဘူးပေါ့ဗျာ
ဟာ
အဲပါလေတခုနောက်တစ်ခုကအဝယ်စားလုံလုံလောက်လောက်ဝေးရမယ်ပေါ့ရာသီဘူးတောင်နော်အဲနောက်တစ်ခုကဗာလဲဆိုတော့ခေါင်းပေါ်မှာအမိုးရှိရမယ်ဘောကအိမ်ရှိရမယ်ပေါ့ဗျာနော်ခေါင်းပေါ်မှာအမိုးရှိရမယ်ကျောင်းသားတွေကစာသင်ခွင့်ရှိရမယ်ကျောင်းသားအရွယ်မှာစာသင်ခွင့်ရှိရမယ်မမမချာဖြင့်ကျမ်းမာရေးစိတ်ကူးခွင့်ရှိရမယ်ဘသူကဒီတရုတ်ကွန်မြူနစ်ပါတီကိုအနည်းပြုနိုင်တော့ဘယ်လိုခေါ်မလဲရှင်ပြိုင်နိုင်တော့သူကအစတည်းကလည်းရှင်ပြိုင်ခွင့်တော့မပေးပါဘူးအစတည်းကပြောထားပြီးသား
ဒါမှလည်းဒီကွန်မြူနစ်ပါတီနဲ့စစ်တပ်ရဲ့ဥဆောင်မှုဆိုတာစစ်တပ်ရဲ့အဲဒါဟိုကျွန်တော်တို့တိုင်းရှင်ဖို့မသင့်တဲ့အရာနှစ်ခုမျိုးဖြစ်နေတယ်စစ်တပ်ရဲ့ဥဆောင်မှုကိုအတိမတ်ပြုနေတဲ့ဆောင်းပါးတချို့ကိုလည်းကျွန်တော်တို့အာနာသိပ်ပြီးကစားမှာ Global Times မှာရေးခဲ့တာတွေကိုကျွန်တော်တို့ဖတ်ရဘူးပါတယ်ဆိုတော့ဘာကြောင့်လို့ဆရာမထင်တယ်လဲ
။အော်ဒါကဒီလိုပြ။အ ခမရအခုဟို NLD တက်လဲ NLD ကိုသူအတိမတ်ပြမှာပဲတက်သမျှအစိုးရကိုသူအတိမတ်ပြမှာပဲဒါကသူ့ပြည်တွင်သူ့ပြည်သူတွေကပဲဆုံးဖြတ်ရမှာလေအဲ့တော့စစ်တပ်ကိုဟုတ်တယ်ကျမတို့ကမကြိုက်ဘူးသို့တော်လဲသူကအခုဟာတော့ de facto government ပေါ့နော်အခိုင်အမာအုပ်ချုပ်နေတဲ့အစိုးရဖြစ်တာပေါ့အဲ့တော့ဆွေးနွေးမယ်ဆိုရင်သူနဲ့ပဲဆွေးနွေးရတာအခုခင်ဗျားစဉ်းစားကြည့်နော်ဟိုအပြစ်ခံရဆဲရေးကိုသူကတအောင်းကိုလည်းပြောတယ်ကိုကံကိုလည်းပြောတယ်တယောက်ကစစ်ကောင်စီကိုလည်းပြောတာပဲလေသူ့ဟိုနေ့မှာခင်ဗျားနားထောင်ကြည့်ဘယ်ဆုံးဘယ်အားလုံးကအပြစ်ခံရဆဲကြပါလို့သူပြောတာဖြစ်တယ
်
နော်ဒီလူတွေပဲကွက်ပြောတာတော့မဟုတ်ဘူးစစ်တပ်လည်းပြောတာပဲအဲ့တော့စစ်တပ်ကတော့တဖြည်းဖြည်းတော့သူဖိအားပေးတာပဲလေ။ကျန်တဲ့လူတွေလည်းဖိအားပေးတာပဲ။တရုတ်ကအခု policy ကဗမာပြည်နဲ့ပတ်သက်လို့ policy ကသူကအပြစ်ခံရဆဲပြီးရင်ဗမာပြည်မှာတက်ဆိုင်ရသူတွေအားလုံးပါတယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ရေးဆိုတာပဲ။အဲ့ဒီအတွက်သူကအားလုံးကိုကျုံးသွင်းနေတာပေါ့ဗျာ
။ဟုတ်ကဲ့။
အဲ့တော့ဒါမဲ့ကျမတို့ဗမာပြည်မှာကဒီစစ်တပ်ရှိနေတဲ့ကျမတို့ငြိမ်းချမ်းရေးမရနိုင်ဘူး။တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးမရနိုင်ဘူးဆိုတာကျမတို့ကကိုယ့်ဟာကိုယ်ပြဖို့ပဲရှိတယ်เนา
ะဟုတ်ကဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့เนาะအနောက်နိုင်ငံသုံးသက်သူတွေကမြန်မာနိုင်ငံသည်ပြုတ်ကွဲသွားမလားဒါမှမဟုတ်အစိပ်ပိုင်းအမျိုးမျိုးဖြစ်နေမလားလို့စိုးရင်ပူပန်ကြတာတွေလည်းရှိတယ်เนาะအဲ့ဒီလိုစိုးရင်ပူပန်မှုဘောတရုတ်မှာရှိနိုင်သလားအဲ့ဒါကနော်မအခုဆိုလို့ရှိရင်ကျွန်တော်တို့အုပ်ချုပ်မှုပုံစံတွေအထိအုပ်ချုပ်မှုကောင်စီတွေအထိအမျိုးမျိုးပေါ်လာတယ်ပေါ့နော်ဆိုတဲ့ခါကျတော့အဲ့ဒီလိုအကွဲကွဲအပြားပြားကွဲကွဲပြားပြားဆိုတာကနိုင်ငံရေးရကွဲပြားတယ်လို့မဆိုလို့ဘူးပထဝီဒေသသဘောရနော်ဒေသန္တရဆိုင်ရာအမျိုးမျိုးဖြစ်နေတာတွေဟာတရုတ်တွေစိုးရိမ်စရာများဖြစ်ပေါ်နိုင်တာ
ပါယူကရကတော့ကျွန်မကြည့်တယ်သူကလေဟိုဘာမှသိစိတ်ပြုရမရှိဘူးပြတ်လားဘာဖြစ်လို့လဲဆိုတော့သူ့မှာအနိုင်ဖဲတွေများတယ်ဗျသူကင်ထားတာလေ
ဟာ
ဘယ်ဘလို့ဗမာပြည်ဘလို့ပဲဖြစ်သွားသွားသူဟိုနည်းပြောင်းရအောင်ကင်နိုင်မှာပဲကျွန်မကြည့်တာနောက်တစ်ခုကခင်ဗျားပြောတဲ့ဗမာပြည်ရေအစိမ့်စိမ့်အမှောင်မှာကွဲသွားမလားဆိုတဲ့ဟာကျွန်မအဲ့ဒါလက်မခံဘူးကိုတောင်းတာဗမာပြည်ကြီးကနော်တပြည်လုံးတစုတဝေးရေ unified ဖြစ်မနေတာကြားကြလာပြီ
ည
ာကျမတို့ဗမာပြည်ကြီးอ่ะเนาะစီးလုံးညီညွတ်ရေးပြိုကွဲနေကြပြီပြဒီစစ်တပ်ကြောင့်ဟ
ာ
အဲ့တော့တိတိပူထူးပြီးကွဲစရာမရှိ
ဘူးเนาะတရုတ်လူနဲ့တော့ဟိုတိတ်ပြီးအထူးထွေပူပန်လာမယ်လို့မယူဆဘူ
းအမယူဆဘူ
းဟုတ်ကဲ့ကျမဒီအမေရိကန်ရုရှားနဲ့တရုတ်ဆက်ဆံရေးအနေထားပေါ့เนาะအဲ့ဒီအနေထားတွေကတော့မြန်မာဒီမိုကရေစီလှုပ်ရှားမှုပေါ်တရုတ်ဆက်ဆံပုံအပေါ်မှာဩဇာညောင်းနိုင်မလားတရုတ်မှရှိတယ်လို့ဆက်မထင်တာလား
ဥမာပြောပြီးပြီ
ဥမာအဖြစ်
ပြော
မြန်မာအခုဒီအမေရိကန်ရေတပ်ကထိုင်ဝမ်ရေတပ်ကြားထဲကိုတလောကဖြတ်ဝင်သွားတယ်တရုတ်နဲ့ပဋိပက္ခဖြစ်တယ်နော်အမေရိကန်တိုက်လေရင်ကိုတောက်ကိုတရုတ်ကနေကတ်လိုက်တဲ့အဖြစ်အပျက်တွေလည်းဖြစ်ခဲ့တယ်မကြသေးငယ်ရဆိုရင်ထိုင်ဝမ်ရေတပ်ကြားနဲ့ပတ်သက်ပြီးဒုံးကျည်စမ်းသပ်တာတွေရှိလာတယ်ဒီပြိုင်ထဲမှာပဲเนาะမြန်မာနိုင်ငံမှာခုနကပြောတဲ့အနောက်နိုင်ငံကတချို့သုံးသက်သူတွေသုံးသက်ကြတယ်လို့အမျိုးမျိုးကွဲပြားလာတာကအမေရိကန်ဝင်ရောက်လာနိုင်တဲ့ဩဇာဒါမှမဟုတ်ရုရှားဝင်ရောက်လာနိုင်တဲ့ဩဇာတရားမှုများရှိလာမလားဒါကသူ့ရဲ့လုံခြုံရေးကိုချိတ်ချောက်လာမလားဆိုတဲ့စိုးရိမ်ပူပန်မှုမျိုးဖြစ်နိုင်တယ်လား
အဲ့ဒါတော့ရှိနိုင်တယ်လေခင်ဗျာဝိုင်းကြီးပြောတဲ့ထဲမှာရှင်းနေတာပဲနော်အဲဟိုတခြားနိုင်ငံကဗမာပြည်အရေးကိုဝင်ရောက်ဆွဲဖက်တာကိုသူတို့သဘောမတူဘူးဆိုတာသူတို့ပြောတာပြီပဲအဲ့တော့ဒီဗမာပြည်တဲကိုအထူးသဖြင့်အနောက်တိုင်းကအမေရိကတို့ဘာလို့ကဝင်လာမှသူတို့ကြောက်တယ်ဆိုတာအမှန်ပဲဘာဖြစ်လို့လဲဆိုတော့ဒါသူတို့နောက်ကျောဖြစ်တာပေါ့နော်သူတို့နောက်ကျောမှာဒါအမေရိကန်ကဒဇွန်တရားဝင်လာမှတော့သူကြောက်တာအမှန်ပဲရုရှားဝင်လာတာကိုတော့မကြောက်ဘူးရုရှားကလည်းသူ့ဒုက္ခနဲ့သူမဝင်နိုင်ပါဘူးနောက်တကယ်လို့ဝင်လာနိုင်အောင်တော့ရုရှားကတရုတ်ကိုဖက်ထားတာလေဒါကြောင့်မို့သူကရုရှားဝင်လာတာသူဒီလောက်ကြောက်မှာမဟုတ်ဘူး no chao tha ga american me a lo american ni ne eh win la ma go bae tu so yin mo ya de aku le khmyar quad ka thauk lite de ho khone ma bama pi chao le pa la da be
le hote
no eh a lo bama pi chao le ne ne pa 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 la da be le a lo da ga le eh tiyauk twa so yin pu bae pu ban sia ro phit da po da mae american ye aku let shi anei tha ya po no let shi anei tha ya eh american tu dukkha rin ne tu ပြည်နေတဲ့အချိန်မှာတရုတ်ကတကြောင်းမလို့ဗမာပြည်အရေးကိုမြန်မြန်ထက်ထက်လုပ်နေတာဗျအမေရိကန်ကသူ့ဟာနဲ့သူ့အပူနဲ့သူလုံးလာချလဲလိုက်နာဟာကုခင်ဗျာကုလသမဂအစည်းအဝေးမှာဂျင်းနာတာယာဟုကိစ္စအစ္စရေးနဲ့ဟိုဟက်စ်ဘိုလာကိစ္စအဲ့ဒါတွေနဲ့ရောက်ရခတ်နေတဲ့အချိန်မှာတရုတ်ကဗမာပြည်အရေးကိုမြန်မြန်ထက်ထက်နော်အမေရိကန်ကဝင်ပြီးတော့ဟိုနေမပြုတ်နိုင်တဲ့အချိန်ပေါ့နော်
ဝင်ပြီးမပြောနိုင်မပြုတ်နိုင်ပြီတဲ့အချိန်မှာတရုတ်ကမြန်မြန်ဆန်ဆန်ဖြစ်ရေးအတွက်စူးစမ်းနေပုံရတယ်ဆိုတော့အခုဆံမပြောခဲ့တာတွေအပေါ်မှာအခြေခံပြီးတော့ပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကတရုတ်ကိုဘယ်လောက်ထိပဲပြောနေလို့ရအောင်ဟိုကျမကြည့်တာတရုတ်နဲ့မဟုတ်ဘူးဘယ်သူမှမျှော်လင့်လို့မရအောင်တရုတ်ကလည်းတရုတ်ရဲ့ policy
ကြီးအားလုံးကသူ့နိုင်ငံအကျိုးစီးပွားပေါ်လစီပြအဲ့တော့ကျမတကယ်လက်တွေ့နိုင်ငံရေးမှာကအကျိုးစီးပွားနဲ့ခုနဆံမပြောသွားတဲ့ဖဲချက်တွေကိုဘယ်လောက်ထိကိုင်ထိုင်နိုင်လဲဆိုတဲ့
real power
ပေါ့เนาะပါဝါငါတွေကတကယ်နိုင်ငံရေးမှာအဆုံးဖြတ်ပေးတာဟုတ်ဟုတ်တယ်ခင်ဗျာအခုကြည့်လေခင်ဗျာ MNDA ထုတ်တဲ့ဟိုနေဂျင်ညာချက်ကလေးမှာပဲကြည်နော်တိဟုတ်ကြိုက်လဲပြောရတယ်လက်ဦးဦးလေးလဲသူကကင်ထားရတယ်သူတို့တိုင်းတက်တိုက်ပြီးသားသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခွင့်ရှိတယ်ဆိုတဲ့ဟာမျိုးနော် MNDA ကထုတ်ပြန်တာဟိုတလောကကိုမကြုတ်ထွန်းမြတ်နိုင်ရဲ့အင်တာဗျူးတစ်ခုနော်ဦးခင်ဗျားတို့လည်းတွေ့လာမသိဘူး ARR ကကိုအောင်ဂျွန်နဲ့လုပ်တဲ့အဲကိုအောင်ဇော်နဲ့လုပ်တဲ့အင်တာဗျူးမှာသူပြောတာတလူပြတရုတ်ကဲ policy တွေကိုကျွန်တော်တို့သဟာဇာတမဖြစ်တော့ဘာတရုတ်ကဲ policy နဲ့ပြိပခါမဖြစ်အောင်နေရမယ်ဆိုတာအဲ့ဒါအမှန်ပဲကြာဗမာလူမျိုးရဲ့တရုတ်လူမျိုးရဲ့နှစ်နိုင်ငံအကျိုးစီးပွားလူမျိုးနှစ်မျိုးရဲ့အကျိုးစီးပွားဆိုတာဘယ်လို့မှထပ်တူမကြနိုင်ဘူးကြာအဲ့တော့ဟိုဟိုဘယ်လိုခေါ်မလဲတရုတ်ကိုလည်းကျမတို့ကတိတ်မျက်နှာပြအောင်လုပ်လို့မရဘူးအဲ့တော့ကျမတို့ကိုယ့်အကျိုးစီးပွားကိုလည်းကျမတို့ရောင်းစားလို့မရဘူးအဲ့တော့ကိုယ့်အကျိုးစီးပွားတက်ကတော့
မာမာရက်ပြီးတော့နီးပရိယရတော့ဟုတ်လားအခုMNDA တို့အေအေတို့လုတ်တယ်လို့ပေါ့ဗျာနည်းနည်းပြုတ်ပြောင်းပြောင်းဖန်တီးပါမယ်ထင်တယ်ကိုတိုင်းပြည်ကကြာဆုံးမတ်တာဖြစ်နေတာလေအဲ့တော့အဲ့နိုင်ငံအတွက်ရှေ့ရေးအတွက်တင့်တော်စားတော့ဆက်ဆံရမှာပေါ့ကောင်းကောင်းမဟုတ်ဘူးသို့တော်လည်းကျမတို့အကျိုးစီးပွားတိုင်းပြည်ရဲ့အကျိုးစီးပွားအဓိကကျမတို့ဒီဆက်အနာရှင်စနစ်ကိုအပြတ်တိုက်နေတဲ့တိုက်ပွဲ ခဲ့တဲ့သူကတော့ညီမရေးတုံသက်သူဒေါက်တာလက်ကျော်စောဖြစ်ပါတယ်ကျွန်တော်တမောင်ပါ
တရုတ်နဲ့မိစဉ်ကာရတဲ့မြန်မာနိုင်ငံရဲ့အကြောင်းဥတ္တမောင်တန်ဒေါက်တာလှကျော်စောနဲ့ဆွေးနွေးခဲ့တာပါမကြာခင်အာရှနိုင်ငံရဲ့ပါဝင်ပတ်စင်ကဏ္ဍလေးလာဖို့ရှိပါသေးတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ဂျိုရုရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနှာဆင်ကြည့်ရှုနိုင်ပါတယ်လိုင်းတိုမီတာနဲ့ဖမ်းယူနှာဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနှာဆင်နိုင်တာပါနေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့တင်ဒင်းကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့စနေညစီစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ပြောပြနေပါတယ်အခုဒုတိယပိုင်းနိုင်ဝက်ခတ်မှာလဲနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီပါဥရိယာဒီနဲ့သတင်းတွေတဲကတုဒအစီအစဉ်တွေမလာခင်အခုအာရှနိုင်ငံအစီအစဉ်ပထမပါဂျပန်ဝန်ကြီးချုပ်တစ်အရှိလေပိုင်းနဲ့တောင်တရုတ်ပင်လယ်ပြဿနာတွေကိုပြန်ထုတ်နှိမ့်လိုက်ပါတယ်ဂျပန်ဝန်ကြီးချုပ်တစ်ရှီဂရုအီရှိဘာကလုံခြုံရေးဦးစားပေးအစီအစဉ်တစ်ခုမူဝါဒမေးခွန်းမှာချပြခဲ့ပါတယ်။နောက်အီရန်အနေနဲ့အစ္စရေးကိုတိုက်ဖို့တွန့်ဆုတ်မှာမဟုတ်ဘူးလို့အစ္စလာမစ်ခေါင်းဆောင်ကပြောလိုက်ပါတယ်။ဒါပြင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကပါရာဆယ်ဂျွန်နာဗီယန်နငါးဖမ်းသင်္ဘောတွေကိုတရုတ်တပ်တွေကတိုက်ခိုက်ခဲ့တာကိုဖိလစ်ပိုင်ကရှုံချလိုက်ပါတယ်။ကိုစုံမှုကြောင့်ပြောပြပေးပါအောင်ခင်ဗျ။
တရုတ်က ICBM ခေါ်တိုက်ချင်းပြစ်ပက်ထင်းဒုံးဒဇင်းကိုစက်တင်ဘာလ24ရက်အရှေ့တိုင်းစံတော်ချိန်အင်္ဂါနေ့ည 8:44 မိနစ်မှာစမ်းသပ်ပစ်ခတ်ခဲ့ပြီးလေ့ကျင့်ရေးထိပ်ဖူးတပ်ဒီဒုံးဟာပစိဖိတ်သမုဒ္ဒရာအတွင်းကျရောက်ခဲ့ပါတယ်ပစိဖိတ်သမုဒ္ဒရာထဲကိုလှမ်းပစ်တဲ့စမ်းသပ်မှုမျိုးဟာနှစ်ပေါင်း44နှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်ပါတယ်1980ခုနှစ်ကဒဇင်းပြုလုပ်ခဲ့ဘူးပါတယ်ပစ်ခတ်ခဲ့တဲ့ဒုံးလက်နဲ့ဟာမိုင်1000နီးပါးအထိသွားနိုင်ပြီးနျူကလ িয়ার ထိပ်ဖူးသယ်ဆောင်နိုင်တဲ့ Dongfang DF-41 လို့သတင်းတွေကဖော်ပြပါတယ်စမ်းသပ်ပစ်ခတ်ခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကျန်ရှောင်ကန်ကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူ
း此次火箭军组织洲际弹道导弹发射试验符合国际法
ဆီလနဲ့ပစ္စည်းတွေရဲ့ပြစ်ခတ်နိုင်စွမ်းနဲ့တပ်ဖွဲ့တွေကိုလေ့ကျင့်ဖို့ဖြစ်ပါတယ်ဒါဟာပုံမှန်လေ့ကျင့်ခန်းဖြစ်ပြီးနိုင်ငံတကာဥပဒေတွေနဲ့အညီစမ်းသပ်ပြစ်ခတ်ခဲ့တာပါလို့သူကပြောဆိုသွားခဲ့ပါတယ်ဒီပြစ်ခတ်စမ်းသပ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကိုကြိုတင်အသိပေးခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဆာဘရီနာဆင်းကဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ပါတယ်အခုလိုအချိန်မှာတိုက်ချင်းပစ်ဒုံးမြန်ကိုတရုတ်ကစမ်းသပ်ပစ်ခတ်လိုက်တာဟာဘလို့သဘောပါလဲတရုတ်ကနေရာအနှံ့ကိုပစ်ခတ်တိုက်ခိုက်နိုင်တယ်ဆိုတဲ့သဘောလားလို့တချို့သတင်းတွေမှာသုံးသပ်ကြပါတယ် AP သတင်းဌာနရဲ့အကြီးတန်းသတင်းတောက်တူဖြစ်တဲ့ Ralph Wuber ကအခုလိုပြောပါတယ
် It's not surprising that China has a military capability for long range missiles as well
တရုတ်အနေနဲ့တာဝေးပြင့်မစ္စိုင်းတုံးတွေပစ်ခတ်နိုင်တယ်ဆိုတာကတော့အံ့အားသင့်စရာမဟုတ်ပါဘူးဒါပေမဲ့ဒေတာရင်းနိုင်ငံတွေအနေနဲ့ကတော့မေကွန်းထုတ်ဆရာဖြစ်ပါတယ်ဖိလစ်ပိုင်အင်ဒိုနီးရှားဗီယက်နမ်ကစလို့ဒါအပြင်သူတို့ရဲ့မဟာမိတ်အမေရိကန်စတဲ့နိုင်ငံတွေအနေနဲ့ကစီးရီးယားဘယ်လိုထူးခြားတဲ့ရည်ရွယ်ချက်တွေကြောင့်လဲဆိုတာမေကွန်းထုတ်ဆရာပ
ါဂျပန်ထိုင်ဝမ်စတဲ့နိုင်ငံတွေအတွက်လည်းမေကွန်းထုတ်ဆရာဖြစ်ပါတယ်ဂျပန်ကတော့သူ့ကိုကြိုတင်အသိပေးခြင်းမရှိဘူးလို့ဆိုပါတယ်တရုတ်ရဲ့စီးရီးဆိုင်ရာပွင့်လင်းမှုမရှိတဲ့အတွက်စိုးရိမ်တယ်လို့ဂျပန်ကပြောပါတယ်အခုလိုတရုတ်ရဲ့စမ်းသပ်ပစ်ခတ်မှုဟာအမေရိကန်၊အိန္ဒိယ၊ဂျပန်၊ဩစတြေးလျလေးနိုင်ငံပါဝင်တဲ့ Quad ထိပ်သီးအစည်းအဝေးနဲ့လည်းတိုက်ဆိုင်နေပါတယ်။ဒါ့အပြင်တရုတ်ရုရှားစီးရီးပူးတွဲလေ့ကျင့်မှုတွေတိုးလှုပ်လာနေသလိုရုရှားသမ္မတပူတင်ကလိုအပ်ရင်နျူကလ িয়ার လက်နက်အသုံးပြုနိုင်ဖို့ဥပဒေပြင်ဆင်မှုတွေလုပ်မယ်လို့ပြောဆိုမှုနဲ့လည်းတိုက်ဆိုင်နေပါတယ်။တရုတ်ဟာနျူကလ িয়ার ထိပ်ဖူးတတိယအများဆုံးပိုင်ဆိုင်တဲ့နိုင်ငံဖြစ်ပြီးအလုံး900ထက်မနည်းပိုင်ဆိုင်ထားတယ်လို့ကြွန့်ကျင်သူတွေကခန့်မှန်းထားပါတယ်။အမေရိကန်ပြည်ထောင်စုကဒုတိယဖြစ်ပြီး3800ကျော်ရှိပါတယ်။ရုရှားမှာ4380ရှိပါတယ်။အခုလိုအချိန်မှာပဲဂျပန်ကာကွယ်ရေးတပ်ဖွဲ့ရဲ့ဖြတ်သန်းမော်တဇင်းဟာနယူးဇီလန်၊ဩစတြေးလျစစ်တင်းမော်တွေနဲ့အတူတရုတ်ထိုင်ဝမ်ရေလက်ကြားကိုစက်တင်ဘာလ25ရက်နေ့ကဖြတ်သန်းသွားပါတယ်။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်ပေါင်း80ကျော်အတွင်းဂျပန်စစ်တင်းပေါ်ထိုင်ဝမ်ရေလက်ကြားကိုပထမဦးဆုံးဖြတ်သန်းသွားတာဖြစ်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူလင်တန်းကတော့အခုလိုကန့်ကွက်ပြောဆိုပါတယ်
။ထိုင်ဝမ်問題事關中國的主權和領土完整。事關
ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့အချုပ်အခြာနဲ့နယ်မြေပိုင်ဆိုင်မှုပြဿနာဖြစ်ပါတယ်။ဒီကိစ္စဟာဂျပန်တရုတ်ဆက်ဆံရေးနဲ့လည်းသက်ဆိုင်နေပါတယ်။ဒါဟာအနီရောင်စီးဖြစ်တဲ့အတွက်ဂျပန်အနေနဲ့မဖြတ်ကျော်သင့်ပါဘူး။
ပြီးခဲ့တဲ့ရက်ပိုင်းကလည်းဂျာမနီနဲ့အမေရိကန်စစ်တင်းဘောတွေစစ်လေရင်တွေဒီရေလက်ကြားကိုဖြတ်တန်းမောင်းနှင်ခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကတော့အခုလိုမောင်းနှင်တာဟာနိုင်ငံတကာရေပိုင်နဲ့အတွင်လွတ်လပ်စွာသွားလာခြင်းကိုဖော်ပြတာလို့ပြောဆိုထားပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာအမေရိကန်ပြည်ထောင်စုကနေတာလတ်ပစ်ဒုံးလက်နက်တွေချထားမဲ့အစီအစဉ်ကိုလည်း လက်မခံဖို့တရုတ်ကဂျပန်ကိုကန့်ကွက်ထားပါတယ်အခုလိုအချိန်မှာပဲအနောက်အရှာမှာတော့အစ္စရေးနဲ့လီဗနွန်ဟစ်ဘိုလာတို့အကြားပဋိပက္ခတွေပြင်းထန်နေပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့ဇာတာပတိနေ့အထိလီဗနွန်မှာအရက်သားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်900လောက်သေဆုံးခဲ့ပါတယ်ထောင်နဲ့တောင်းနဲ့ချီတဲ့ဒုက္ခသည်တွေလည်းစီးရီးယားတဲကိုထွက်ပြေးခဲ့ကြပါတယ်အမေရိကန်ပြည်ထောင်စုကတော့အစ္စရေးရဲ့လီဗနွန်စစ်စင်ရေးမှာသူတို့မပါဝင်ဘူးလို့ပြောဆိုထားပြီးအပြစ်အခတ်ရစဲဖို့တိုက်တွန်းထားပါတယ်အစ္စရေးကတော့အပြစ်အခတ်ရစဲရေးကိုလက်မခံဘဲအောင်ပွဲရတဲ့အထိဟစ်ဘိုလာတွေကိုတိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နာတာညာဦးကစက်တင်ဘာလ26ရက်နေ့မှာပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုကအစ္စရေးကာကွယ်ရေးအတွက်ဒေါ်လာ 8.8 ဘီလီယံဘိုးပေးအပ်ခဲ့တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကကြာတာပတင်းထဲမှာအတည်ပြုပြောဆိုခဲ့ပါတယ်။အခုလိုအစ္စရေးဟစ်စ်ဘိုလာအခြေအနေတွေကြောင့်ဒေတာတွင်စစ်မီးပြတ်မှာကိုအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်။
ဂျပန်ဝန်ကြီးချုပ်တအရှိလေပိုင်းနဲ့တောင်တရုတ်ပင်လယ်ပြဿနာတွေကိုကုဆော်မှုကျော်အာရှနိုင်ငံအစည်းအဝေးမှာပြောပြခဲ့တာပါအခုတော့လေယာစိုက်ပျိုးရေးသတင်းတွေပါစဘာရိတ်ချွေဆက်ငါးကတက်လာတာအပါအဝင်ကိုပြောထားပါတယ်စဘာရိတ်ချွေဆက်ငါးရန်ကနှုံထားတွေမြင့်တက်လာပေမဲ့စဘာစီကတော့လိုက်ပါမြင့်တက်မလာတာကြောင့်တောင်သူတွေအခက်တွေ့နေပါတယ်ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံစင်းတို့အတက်ကြရောဘယ်လိုရှိပါလဲဒီသတင်းတွေကိုစူးစီးပြီး Farmer Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့စဘာရိတ်ချွေဆက်ငှားရဲကနှုံထားတွေအစမတန်မြင့်တက်လာပေမဲ့စဘာစိတ်ကမြင့်တက်မလာတဲ့အတွက်တောင်သူတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်မိုးစဘာရိတ်သိမ်းရာသီမှာစဘာရိတ်ရှိစံခန်းကနှုံထားတွေကတရေကကိုကျန်တဲ့သိန်းလောက်အထိမြင့်တက်လာပေမဲ့စဘာစိကလိုက်ပါမြင့်တက်မလာတဲ့အတွက်အခက်တွေ့နေကြတယ်လို့တောင်သူတွေကပြောပါတယ်စတေမာလက်ကုံပိုင်းလောက်ကစားလို့မိုးစဘာတွေစတင်ရိတ်သိမ်းနေကြပြီးကုန်တွေကစဘာတင်းတရာကို75သိန်းလောက်သာဈေးဖွင့်ဝယ်ယူနေကြတာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကလည်းကုန်တွေကစဘာတင်းတရာကို15သိန်းနှုန်းနဲ့ဈေးစာဖွင့်ခဲ့ပြီး18သိန်းလောက်အထိမြင့်တက်ခဲ့ပေမဲ့ရိတ်ရှိစံခန်းကနှုံထားတွေကတရေကကို3,200ကနေ3,500ကျပ်လောက်သာပေါက်ဈေးရှိရတယ်လို့ဆိုကြပါဗျ။အခုနှစ်မှာစဘာခင်းနေရင်းနှမြုပ်ပျက်စီးခဲ့ရတယ်လို့ယောဂပိုးမွားကြောင်းမှုအန္တရာယ်ကြောင့်လဲစဘာအထွန်းလုံးဆိုးဝါးစွာရော့ကျနေပြီးတချို့စဘာခင်းတွေမှာတရေကကိုစဘာ15တင်းလောက်သာထွက်ရှိတယ်လို့တောင်သူတွေကပြောပါဗျ။အခုနှစ်မိုးစဘာရာသီမှာလက်တရေကအတွက်စိုက်ပျိုးကုန်ကြဈေးကမျိုးစဘာပေါင်းသက်ဈေးမြေဩဇာထွန်ဆက်နဲ့ရိတ်ရွှေဆက်အလုတ်သမားငှားရန်ကစသဖြင့်ခဏတိုင်းလောက်ကုန်ကြမှုရှိနေတာဖြစ်ပါတယ်။ပဲခူးတိုင်းတွင်းကစဘာဆိုင်တောင်သူကိုတက်ကတော့လက်ရှိမြန်မာလေယာစိုက်ပျိုးစီးပွားစနစ်ကကုန်တွေအတွက်တည်ချတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ပြီးစိုက်ပျိုးတောင်သူတွေအတွက်ကတော့မတည်ချတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပြောဆိုထားပါတယ
်။မြို့ဒီတွေအရေးသွင်းမကောက်လို့တင်ပို့မှုရော့ကြပြီးဈေးအေးနေပါတယ်။ပြင်းတွင်းထွက်မြုပ်ဒီတွေကအရေးတွင်းမကောင်းတဲ့အတွက်ထိုင်းမြုပ်ဈေးကွဲကိုတင်ပို့မှုရော့ကြပြီးဈေးအေးနေတာဖြစ်တယ်လို့မြုပ်ဆိုင်တောင်သူတွေနဲ့ကုန်သည်တွေကပြောပါရယ်မြုပ်ဒီကိုမြောက်ဒီနယ်ဆက်ကတဆင့်ထိုင်းနိုင်ငံကိုတင်ပို့ရတာဖြစ်တဲ့အတွက်လမ်းပန်းဆက်သွယ်ရေးခက်ခဲတာကြောင့်မြုပ်ဒီအရေးတွင်းရော့ကြပြီးပြည်စီဆုံးရှုံးမှုတွေလည်းရှိနေတယ်လို့ကုန်သည်တွေကပြောပါရယ်လက်တော်မှာထိုင်းနိုင်ငံဈေးကွဲကိုတရုတ်နိုင်ငံကမြုပ်တွင်းဝင်ရောက်နေပြီးအရေးတွင်းနဲ့ဈေးနှုန်းကိုတော့မြန်မာငြိမ်းကမရှင်နိုင်တာကြောင့်ဝယ်လွှားရော့ကျလာတာဖြစ်တယ်လို့မြောက်တီမျိုးဒေတာခန်မြောက်ရောင်ဝယ်ရေးလောက်ကိုင်းနေသူတူကပြောပါရီဈေးကွက်ထဲမှာမြောက်တီအမက်နီလန်ဒီကတပိတ်တာကို2000ကနေ2900ကျပ်လောက်ပေါက်ဈေးရှိနေပြီးမြောက်တီအမက်ကတော့အမျိုးသားလိုက်လက်ကဈေးတပိတ်တာကို5000ကနေ12000ကျပ်ဝန်းကျင်ပေါက်ဈေးရှိနေပါတယ်မြန်မာနိုင်ငံမှာမြို့ဒီကိုအီယော်ဝတီတိုင်းမကွေတိုင်းမန္တလေးတိုင်းပဲခူးတိုင်းနဲ့ရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးကြပြီးပြင်တွင်စားသုံးမှုထက်ပြင်ပဈေးကွက်ကိုအားပြုနေရတာလို့ကုန်သည်တွေကပြောပါရယ်အ အရင်ကညုတ်တေကစိုက်ပြူရင်6သိန်းဝန်းကျင်လောက်ကုန်ကြပြီမဲ့လက်ရှိမှာတော့ညုတ်တေကစိုက်ပြူစရိတ်က15သိန်းကနေသိန်း20လောက်ထိရှိလာတယ်လို့ကုန်သည်တွေကပြောဆိုကြပါတယ်
မြောက်ရီနေဆက်ကုံတွေရေးပြန်လဲစတင်မှုမလွယ်ကူသေးဘူးလို့ကုံတွေကပြောဆိုလာပါတယ်။ထိုင်းမြန်မာနယ်စပ်ကုံတွေရေးလမ်းအာရှလမ်းမကြီးတစ်ချောင်းမှာနယ်မြေတည်ငြိမ်မှုလမ်းမဆက်သွယ်ရေးခက်ခဲမှုတွေကြောင့်ကုံတွေမှုရပ်တန့်နေတာကြာမြင့်နေပြီဖြစ်ပါတယ်။ပြီးခဲ့တဲ့စတင်မလာနောက်ဆုံးအပတ်ကတော့အာရှလမ်းမကြီးပြန်ဖွင့်နိုင်ဖို့အတွက်ကရင်မျိုးသားအစည်းအရုံး KNU ကရင်ငြိမ်းချမ်းရေးကောင်စီ KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA နဲ့ကရင်နယ်ခြားဆောင်တပ် BGF တို့တွေ့ဆုံဆွေးနွေးခဲ့ကြပါမယ်။တဘောတူညီချက်မရလို့လမ်းပြန်ဖွင့်နိုင်ခြင်းမရှိသေးဘူးလို့ KNU ပြောခွင့်ရပုဂ္ဂိုလ်ဘရိုဆော့ကလေးစီကပြောဆိုထားပါတယ်။ထိုင်းနိုင်ငံဘက်ကတော့လမ်းမိုင်းပျက်စီးမှုတွေနဲ့နယ်မြေတည်ငြိမ်မှုကိုဦးစားပေးဆောင်ရွက်ပြီးမှသာအာရှလမ်းမကြီးကိုပြန်လည်ဖွင့်လှစ်သွားမယ်လို့ထုတ်ပြန်ထားပါတယ်
။ရခိုင်ကွန်ကရစ်လောက်ထိကတော့သွားကျွန်းလာလို့ကတော့နည်းနည်းခက်ခဲတာရှိတယ်သွားလို့လည်းလည်းရသေးတယ်ပေါ့နော်။ကွန်ကရစ်ကနေမြောက်ပြည်သွားတဲ့လမ်းကအဓိကဖြစ်နေတော့အဲ့ဒီလမ်းကိုပြန်ပြီးတော့ခွင့်နိုင်အောင်ပေါ့နော်ကွန်ကရစ်စီစဉ်နိုင်အောင်လို့တော့ညှိနှိုင်းဖို့တော့စူးစမ်းနေတယ်လို့ကြားတယ်အဲဒီမြောက်ပြည်ကမတော်လို့တော်လို့မရတဲ့အခါကျတော့ဒီတချီလေးလမ်းကြောင်းပေါ့နော်တချီလေးမဲဆိုင်အဲနေသက်ပေါက်ကပဲထွက်ဖို့ဖြစ်လာတဲ့အခါကျတော့ဟိုကားကြီးအတွက်တည်းကများသွားတယ်ပေါ့နော်ကားကြီးအတွက်တည်းများသွားတဲ့အခါကျတော့ဟိုပြီးတော့ဒီကားတိုင်းကလည်းအဲ့ကိုတော်လို့မရနိုင်ဘူးအဲဟိုကားကလည်းခက်တက်ချက်ရှိတယ်လမ်းကလည်းခက်တက်ချက်ရှိတယ်အနောက်ကြီးလမ်းကြောင်းပေါ့နော်ရန်ကုန်ကောတောင်းကျွန်တော်ပေါ့နော်အဲ့ဒီရေလမ်းကြောင်းကလည်းတင်းမောတွေပေါ့နော်တန်နဲ့ထောင်နဲ့တန်တုံးတောင်ကြားဆိုင်ဝရန်သွားဒီရေကြီးလေးတွေပေါ့နော်အဲ့ဒီဟာကလည်းတက်တက်ချစ်ရှိတယ်တင်းမောရင်ကပုံမှန်ကသွားရဖို့ခနဲ့အခုမှအဲဒီပြောင်းနေတည်ပြီးသွားမယ်ဆိုတဲ့အခါကျတော့တင်းမောလိုအပ်ချက်လည်းနည်းနည်းရှိတော့တင်းမောငှားရနိုင်တယ်နည်းနည်းချက်တဲတာပေါ့နော
်စစ်ကောင်စီစူပါကုသန်းဝန်ကြီးဌာနကအမည်မဖော်လိုတဲ့ညွှန်ကြားရေးမှူးအဆင့်ရှိသူအရာရှိတဦးကတော့အာရှလမ်းပြန်ဖွင့်နိုင်ဖို့ကဆွေးနွေးဆဲအဆင့်သာရှိပြီးဘယ်ချိန်ပြန်ဖွင့်နိုင်မယ်ဆိုတာပြောဖို့ခက်နေသေးကြောင်းနဲ့အသေးစိတ်ဖြေဖို့အဆင်မပြေသေးဘူးလို့ပြောပါရယ်လက်တလုံးမှာတော့အာရှလမ်းကတောလောက်ကမရတဲ့အတွက်ထိုကော့ကိုလန်ကျောက်ဥတောင်လန်တစ်တုံညတစ်ရှစ်လန်းနဲ့လန်ဟောင်းတို့ကိုအသုံးပြုသွားလာနေကြတယ်လို့မြောက်ရီရန်ကုန်ကောင်ကားမောင်းသူတွေကဆိုပါရယ်အ
ာလန်ကြီးပြရတဲ့အချိန်ကတော့ဟိုလန်ကြီးတွေကတော့ဒီလိုတော့လန်ကြီးကတော့များတယ်ခါတိုင်းနဲ့ဆိုင်တော့တော်တော်များတာပေါ့နော်ဒီလိုရှိတယ်နောက်ပြီးတော့လမ်းကြောင်းကပ်သေးရတော့အဲဒီ3ညအေးရတာ4ညအေးရတာတွေရောရှိတာပေါ့အဲ့လိုမျိုးတွေတက်ခဲရတော့အများကြီးဒီလမ်းနဲ့ပတ်သက်ပြီးတော့အခုတည်းကတော့ဒီဖွင့်မယ်ဖွင့်မယ်ရာပြောတာမဖွင့်ပေးဘူးပေါ့လမ်းကြောင်းဖွင့်နိုင်ဘူးအခြေအနေကတော့ကျွန်တော်တော့မထင်ဘူးဆိုတာမဖြစ်နိုင်ဘူးလို့တော့ကျွန်တော်ထင်တယ်လောလောဆယ်အခြေအနေရပေါ့ဘာဖြစ်လဲဆိုတော့ဒီလိုဖွင့်မယ်နဲ့ပြောဆိုပြီးတော့မဖွင့်တာကတော်တော်လေးကိုအခောက်ပေါင်းမနေတော့ဘူးသတင်းကြားပြီးတော့သိပြီးတော့မမျှော်လင့်တော့ဘူးအကြမ်းဆိုရင်တော့ဗိတ်ကြီးကဆံကုန်ကုန်လဲ7000ဟိုရောင်းကနေမြောက်ကြီးက7000တသိန်းဝန်းကျင်လောက်ပဲကုန်တာပါ။အကြမ်းကတန်းကြောင်ကဟိုအခုဒီဘက်အခုနေသားဆိုလို့ရှိရင်တော့3-4သိန်းဝန်းကျင်လောက်တော့တွားတယ်။နောက်ကိုတင်လာတဲ့ကုန်ပစ္စည်းတွေဒီဟိုခကြီးတွေဟိုအဲ့လိုမျိုးပေါ့မူတည်ပြီးတော့ပုံပြီးကုန်ကြီးဝေကုန်ကြီးရများတာပေါ့အဲ့လိုမျိုးပေါ့ပုံတည်တော့မရှိ
လက်တလုံးမှာတော့ထိုင်းနိုင်ငံကိုရှမ်းပြည်နယ်အရှေ့ပိုင်းတာချီလိုက်နေဆက်ကုံသွေးရေးလမ်းကြောင်းနဲ့ရန်ကုန်ရနောက်ပင်လယ်ရေးလမ်းကြောင်းကိုအသုံးပြုပြီးကုံသွေးမှုပြုလုပ်နေရပါမယ်။လမ်းကြောင်းနှစ်ခုစလုံးကကုန်ကြားစရိတ်ကြီးမြင့်တယ်လို့ဌာနဆိုင်ရာခွင့်ပြုချက်အစဉ်စဉ်ရယူနေရတဲ့အတွက်အခက်အခဲတွေလည်းရှိနေတယ်လို့ကုံသွေးတွေကပြောဆိုထားပါတယ
်။အခုဆက်ပြီးအောင်တော်ဘလနေရနေကနေရှည်ရနေသည့်ဈေးကွက်တွင်တဲကြနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဇင်းတွေကိုပြောပြပေးချင်ပါသေးတယ်။ပုဂုံပင်နယ်တွေအယောင်းဝယ်ကျဆင်းပြီးဈေးအေးနေပေမဲ့မြေဝဲဆန်ဈေးကတော့တည့်ရိပ်ပြနေပါလေ။ရန်ကုန်ပြည်နယ်ဈေးကွက်မှာပဲစင်ကုန်ကဈေးစက်သိပ်ပြင်ကျနေပါလေ။အောင်တော်ဘလနေရနေကပဲစင်ကုန်တံတန်းကို52သိန်းကျော်ထိရောက်ရှိခဲ့ပေမဲ့အောင်တော်ဘလရှိရနေမှာတော့တံတန်းကို53သိန်း2500ကျပ်ကိုပြင်ကျဆင်းသွားပါလေ။တပတ်အတွင်းတံတန်းကို7သိန်းကျော်လောက်ထိကျဆင်းသွားတာပဲဖြစ်ပါလေ။
မဘဲကတော့ရန်ကုန်ပြည်နယ်ဈေးကွက်မှာအနည်းငယ်မြင့်တက်နေပေမဲ့မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့ဈေးစရိုက်ကျဆင်းနေပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာအော်တိုဘာ၈ရက်နေ့ကမဘဲအဖေကျူတံတန်းကို38သိန်း4000ကျပ်ပေါက်ဈေးရှိခဲ့ပြီးအော်တိုဘာ၄ရက်နေ့ပေါက်ဈေးနဲ့ရှင်ရင်မဘဲကတံတန်းကို73000ဝန်းကျင်လောက်ပြန်မြင့်တက်လာတာဖြစ်ပါတယ်။မန္တလေးဈေးကွက်မှာတော့အော်တိုဘာလ၈ရက်နေ့ကမဘဲဟောင်း60ပိတ်တာဝန်တစ်အိတ်ကို36000ကျပ် အသစ်ကတိတ်ကို3,000-3,000ကျပ်ပေါက်သေးရှိပြီးတိတ်ကို9,000နဲ့ 15,000 ကျပ်ကြားဈေးပြန်ကျဆင်းလာပါတယ်။တတလောဈေးကွက်ထဲမှာတော့မပဲရောပဲစင်းကုန်မှာလက်ကျန်နေနေပေမဲ့အယောင်းဝယ်အေးနေတယ်လို့ကုန်သည်တွေကပြောပါတယ်။
အခုရပိုင်တွင်မှာဈေးကွက်ထဲကမြေပဲအစ်တွေအဝင်များနေပြီးမယ်မြေပဲဆန်ဈေးကတော့တည်ရပြနေတယ်လို့ကုန်သည်တွေကပြောပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာတော့အောင်သူပါလ၈ရက်နေ့ကမြေပဲနီစီဆက်အစ်တွေကတပိတာကို6,900ကနေ8,200ကျပ် S1 လုံဆန်အစ်တွေကတပိတာကို8,300ကနေ8,500ကျပ်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
စပါရိတ်ချွေဆက်ငါကတက်လာတာကို Farmer Times Media အဖွဲ့ပြောပြခဲ့တာပါအခုတော့ဥဒရာသီနဲ့အနာဂတ်အစီအစဉ်မှာကမ္ဘာအပူချိန်မြင့်လာလို့ရေခဲထုတွေမြန်မြန်အရေးပြောလာတာကိုပြောထားပါတယ်ကမ္ဘာတောင်ဘက်ဆုံးကရေခဲမြစ်တွေရှိရာအာဂျင်တီးနားနိုင်ငံရဲ့ Patagonia ဒေသမှာကမ္ဘာအပူချိန်မြင့်တက်လာတဲ့အကျိုးဆက်ကိုအထင်ရှားတွေ့နေရပါပြီကမ္ဘာရေကြိုတွေတတိယအများဆုံးသိုလောင်ထားတဲ့ Prito Marino Glacier ရေခဲထုကြီးမှာခုနှစ်ပိုင်းရေခဲပျော်စင်မှုမြန်ဆန်လာနေပါတယ်ဒီရေခဲထုကြီးစီကိုနတ်လောင်ကိုယ်တိုင်သွားပြီးရိုက်ကူးတင်ပြထားပါတယ်ခင်ဗျာ
ဒီနေရာတော့ Puerto Marino Glacier ရေခဲလွှာရေခဲချက်ကြီးဖြစ်ပါတယ်သူကတော့ Argentina နိုင်ငံတောင်ဖက်ပိုင်းမှာရှိတဲ့ Patagonia ဒေသထဲမှာရှိတာဖြစ်ပါတယ်ကမ္ဘာရာသီဥတုအပူအအေးမြတ်တက်အောင်ထိန်းကြီးပေးတဲ့နေရာမှာအထက်အခန်းကဏ္ဍမှာရှိတဲ့အခုလိုရေခဲလွှာရေခဲမြစ်တွေဟာအပူချိန်မြင့်တက်လာတဲ့အတွက်အချိန်အဟုန်နဲ့အရေးပျော်ဆင်းလာနေတာပါ UNESCO ရဲ့ထိန်းသိမ်းရမယ့်အမွေအနှစ်စီးရင်ဝင်လည်းဖြစ်တဲ့Puerto Marino Glacier ရေခဲထုကြီးရှိရာကမ္ဘာတောင်ဘက်ဆုံးက Patagonia ဒေသမှာလဲအပူချိန်တွေတိတိတသားတိုးလာတယ်လို့ဒေသခံအလန်ညွန်အနာလီယာတူရစ်က VOA ကိုပြောပါတယ
် Yeah and the temperature and the weather change a lot years per years okay the temperature in summer
Puerto Marino Glacier မှာရာသီဥတုအခြေအနေကနှစ်တိုင်းလိုပြောင်းလာပါတယ်လူရသည်ဆိုရင်အပူချိန်က33ဒီဂရီဆဲဆီယက်လောက်ထိမြင့်တက်လာပါတယ်ဆောင်းဝင်းဆိုရင်တော့အပူချိန်ကပုံမှန်ရေခဲမက်အောက်15ကနေ20ဒီဂရီဆဲဆီယက်ထိရှိပါတယ်။နွေရာသီဆိုရင်တော့အပူချိန်က23ဒီဂရီထက်မကျော်တက်ပါဘူး။ဒါပေမဲ့မိနစ်တုံးကတော့အတော်ကြီးကိုပူလာပါတယ်။နေ့အပူချိန်က30ဒီဂရီဆဲဆီယက်နီးပါးထိကိုရောက်လာတာပါ။အခုနှစ်ပိုင်းအပူချိန်က5ဒီဂရီကနေ6ဒီဂရီထိကိုကျက်လာပါတယ်။ကျမတို့ဒေသအတွက်ကတော့ဒါတိတ်ကိုပူပြင်းတဲ့အခြေအနေပါ။နေရာလည်းတိတ်ပူပါတယ်။ကျမတို့ဒေသအတွက်အလွန်ကိုအနေများပါတယ်။
ကဘာတဝန်းကရေခဲမြစ်အကြီးပြောမှုနှုန်းချင်မမထားလောက်အောင်မြန်ဆန်လာနေပြီလို့ကဘာရေခဲမြစ်များစောင့်ရည်ရဲ့အဖွဲ့ WGMS နဲ့ယူသူရသည်ပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအဖွဲ့ IPCC ကပြောပါတယ်1990ပြည့်လွန်နောက်ပိုင်းရေခဲမြစ်အကြီးပြောမှုနှုန်းက20ကျော်အထိမြန်ဆန်လာတာပါကဘာအပူချိန်မြင့်တက်လာတာနဲ့အများရေခဲမြစ်အကြီးပြောမှုနှုန်းပုံမြန်ဆန်လာလိမ့်မယ်လို့လည်းပညာရှင်တွေကခန့်မှန်းထားပါတယ်အကြီးပြောမှုနှုန်းတိတ်မတွေ့ရဘဲနဲ့ဆက်ပြီးကြီးထွားနေတာကြောင့်နာမည်ကြီးလာတဲ့ပက်တီဂိုနီးယားဒေသထဲကကမ္ဘာတတိယရေချိုအများဆုံးရှိရာပရီတိုမရီနိုဂလေးရှားမှာလည်းအခုနှစ်ပိုင်းအတွင်းဥတုရာသီပြောင်းလဲမှုအကျိုးဆက်နဲ့ရင်ဆိုင်နေရပြီဖြစ်ပါတယ
် Some glaciers are melting yes like Uppsala glaciers and the north of the Perito Morenos glacier
ရေခဲလွှာတွေလည်းနှိမ့်ဆင်းလာပြီးအရင်တုန်းကတော့မမြင့်တော့ပါဘူး Uppsala glacier ရေခဲလွှာကြီးမှာလည်းအတော်လေးအရေးပြောလာပါတယ်အထူးသဖြင့်ဒီ Perito Moreno glacier မြောက်ဘက်ခြမ်းမှာဆိုရင်တော်တော်လေးကိုအရေးပြောလာပါတယ်ပြီးတော့၄-၅နှစ်လောက်ကစပြီးတော့တိတိတသာပြောင်းလဲလာတာကိုတွေ့ရပါတယ်ရာသီဥတုပြောင်းလဲလာလို့အရေးပြောလာတယ်လို့ကျွန်မတော့ထင်ပါတယ်နှစ်စဉ်နှစ်တိုင်းရေခဲထုကြီးတွေပြောင်းလဲလာတာကိုကျမတို့အထင်ရှားတွေ့နေရတာပါ။အ
င်းဒီစ်တောင်သားတွေပေါ်ကမြစ်ဖြားခံစီစဉ်လာတဲ့ Prito Marino Glacier ဟာမြို့တော်ဘွိုင်းနိုဆာရစ်ယက်တောင်ဖက်ကီလိုမီတာ2100ကျော်ချီလီနိုင်ငံနဲ့နယ်စပ်မှာရှိတာပါ။ပြီးခဲ့တဲ့နှစ်ပေါင်း50အတွင်းအင်းဒီစ်တောင်သားတွေပေါ်ကရေခဲမြစ် 90 ရာခိုင်နှုန်းအထိအကြီးပျော်ဆင်းလာတယ်လို့လည်းဆိုပါတယ်။2020ခုနှစ်လောက်ကစပြီးတော့ Prito Marino Glacier မှာအကြီးပျော်ဆင်းမှုပိုးပြီးတော့မြန်ဆန်လာတယ်လို့ဒေသခံတွေကပြောပါတယ်။Los Glaciers အမျိုးသားဥယျာဉ်ထဲကရေခဲလွှာတွေကိုအနီးကပ်ကြည့်နိုင်အောင်ဆက်လီရင်းနဲ့လိုက်ပြတဲ့အလညွန်တယောက်ကလည်း VOA ကိုအခုလိုရှင်းပြပါတယ
်။ In fact all the glaciers of the Andes are being affected by global warming. The fact that the global temperature is rising.
In this တောင်ပေါ်ပေါ်ကရေခဲလွှာအလုံးမှာကမ္ဘာပူနွေးမှုရဲ့တက်ရောက်မှုတွေရှိနေပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာတဲ့အတွက်ရေခဲတွေဆုံးရှုံးနေရတာပါ။ လက်ရှိအခြေအနေကတော့ရေခဲတူတွေတိုးလာတာထက်ဆုံးရှုံးနေရတာကပိုများနေတာပါအပြောင်းလဲတွေတိတ်မရှိခဲ့တဲ့ဖွဲရိုမရီနိုဂလေးရှားမှာလဲကဘာပုံတွေမှုမြင့်တက်လာတဲ့အတွက်ခုနှစ်ပိုင်းအရေးပြောလာတာကိုတွေ့ရပါတယ်
ဒေသန္တရစီးပွားရေးလုံငန်းအများစုဟာလဲပရီတိုမရီနိုဂလေးရှားဆီလာကြတဲ့ပြင်းရင်ပြပခီးသွွားတွေအပေါ်အဓိကမိခိုနေရတာပါကဘာကြီးပုံမပူနွေးလာတဲ့အတွက်ခီးသွွားလုံငန်းပိုင်းကလဲတဘာဝပဝန်ကျင်ထိန်းနေရေးပိုးပြီးတော့အားစိုက်ဆောင်ရွက်လာပါတယ်အလန်းညွန်တွေကလဲတဘာဝပဝန်ကျင်ပြောင်းလဲမှုကြောင့်ရစ်ခဲလော်တဲ့အပေါ်တည်ရောက်မှုကိုလူတွေပိုးပြီးတော့သတိပြုမိလာအောင်ရှင်းပြကြတာပ
ါ They are consent but because here when you are inside the national park we can give
ဦးရသည်ပြောင်းလဲမှုကြောင့်ရေခဲလော်တွေအေးပျော်ဆင်းလာတဲ့အတွက်ဒေသခံတွေလည်းစိုးရိမ်ကြပါတယ်ဒီလိုရောက်လာတဲ့ဧည့်သည်တွေကိုရေခဲလော်တွေအေးပျော်တဲ့အကြောင်းအသိပညာတွေပေးပါတယ်ဧည့်သည်တွေကလည်းရာသီဥတုပေါက်ပြန်ပြောင်းလဲမှုကြောင့်ဒီရေခဲလော်တွေအေးပျော်လာတယ်ဆိုတာကိုသဘောပေါက်ကြပါတယ်ပယ်ရီတိုမိုရန်နိုဂလီစီယာအနီးမှာနေထိုင်ရတဲ့အတွက်ကျမတို့သိက္ကံကောင်းတယ်လို့ထင်ပါတယ်ကဘာရရက်ကလာကြတဲ့ခီးသည်တွေကိုလည်းဒီကလက်ရှိအခြေအနေကိုကျမတို့အတတ်နိုင်ဆုံးပြောပြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီလိုလှပတဲ့သဘာဝတရားကြီးနဲ့နိုင်ငံတော်အတွက်အဖိုးတန်အမွေနှစ်ကိုတန်ဖိုးထားဆောက်ရှောက်ရမယ်ဆိုတဲ့သတင်းစကားမျိုးဒီလိုလာတဲ့ဧည့်သည်တိုင်းကိုပေးဖို့ကျမတို့မှာတာဝန်ရှိပါတယ
်ခုလိုဥသူရာသီပြောင်းလဲမှုအကျိုးဆက်ကိုအထင်အရှားတွေ့နေရပေမဲ့လည်းရေခဲလော်ရေခဲမြစ်တွေစီအလဲလာကြဖို့ဒေသခံတွေကတော့ဖိတ်ခေါ်နေစေပါအောင်စရာကောင်းတဲ့ရေခဲလော်ကြီးရဲ့အလားကိုကြည့်ရှုခန်းစားရင်တဘာဝပဝန်းကျင်မပြောက်ပြက်အောင်ဝိုင်းဝန်းထိနေဖို့ဆိုတော့တာဝန်သိစိတ်တွေပေါ်လာအောင်လို့အသိပညာတွေကိုဖြန့်ဝေနေပါတယ်လို့လည်းအလန်းညွန်တွေကပြောပါတယ်။ကဘာကြီးဆက်ပြီးတော့ပူပြင်းလာရင်ရေခဲမြစ်တွေအကြီးပြောပြီးတော့ပင်လယ်ရေမျက်နှာပြင်လည်းမြင့်တက်လာမှာပါ။ဒါဆိုရင်တော့တကဘာလုံးမှာရှိတဲ့ကန်ယူရနယ်ပြည်သူတွေနဲ့ကေဟဘေဒါစနစ်တွေထိခိုက်ပျက်စီးကြမှာဖြစ်ပါတယ်။လက်ရှိပင်လယ်ရေမြစ်နယ်ပြင်မြင့်တက်မှုရဲ့30ရာခိုင်နှုန်းလောက်ကရေခဲမြစ်တွေအကြီးပျော်ဆင်းလာတာကြောင့်ဖြစ်တယ်လို့လဲဆိုပါရယ်အန်ဒီစ်ဟိမဝနာအပ်စ်တောင်တန်းတွေပေါ်ကရေခဲမြစ်တွေဟာရေချိုတွေကိုသဘောဝနည်းနဲ့တိုးလောင်ထားတာပါအဲ့ဒီရေခဲမြစ်တွေအကြီးပျော်ဆင်းလာမယ်ဆိုရင်တော့တစ်ကမ္ဘာလုံးရေချိုတွေရှားပါသွားမှာဖြစ်ပါတယ်ဒါကြောင့်လဲ WMO နဲ့ဥတုရာသီရေရာနိုင်ငံတကာအဖွဲ့အစည်းတွေကဥတုရာသီပြောင်းလဲမှုကိုဝိုင်းဝန်းထိန်းချုပ်ကြဖို့တိုက်တွန်းလို့ဆိုနေတာလည်းဖြစ်ပါတယ်ကျမလာပ
ါကဘာအပူချိန်မြင့်တက်လာလို့ရေခဲတူတွေမြန်မြန်အေးပြောလာတာကိုနက်လောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲ့ကသုတပါနိုဘယ်ဆုတွေအကြောင်းကိုပြောထားပါတယ်ကြိုးစားစွမ်းဆောင်မှုတွေကိုအတိအမှတ်ပြုတဲ့နိုင်ငံတကာဆုတွေထဲမှာနိုဘယ်ဆုဟာအထင်ရှားဆုံးအရှိန်အဟွာကြီးမားတဲ့ဆုဖြစ်ပါတယ်ဒီနိုဘယ်ဆုတွေပေးဖို့ဘယ်လိုဖြစ်လာတာပါလဲဆုမျိုးစားတွေကရောဘာတွေလဲဆိုတာကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
2024 Nobel Prize in Physiology or Medicine jointly to Victor Ambrose and Gary Ravkin.
ကဘာဝလူသားတွေကောင်းကျိုးအတွေ့ဆောင်ရွက်ကြတဲ့သိပ္ပံပညာထူးချွန်သူတွေ၊စာပေပညာရှင်တွေ၊စီးပွားရေးနဲ့အစိဘက်ဆိုင်ရာကဏ္ဍကပညာရှင်တွေ၊ငြိမ်းချမ်းရေးအတွေ့ကြိုးပမ်းဖော်ဆောင်သူတွေကိုရွေးချယ်ပြီးနိုင်ငံတကာဆုတွေထဲမှာအရှိန်အဟွာကြီးမားလာတဲ့ Nobel ဆုဆိုတာကိုပေးအပ်ချီးမြှင့်တာပါဒါကြောင့်လဲ Nobel ဆုတွေကိုဆေးဘက်ဆိုင်ရာ Nobel ဆု၊ယူဘဘေးရာဆိုင်ရာ Nobel ဆု၊ဓာတုဘေးရာဆိုင်ရာ Nobel ဆု၊ Nobel စာပေဆု၊စီးပွားရေးဆိုင်ရာ Nobel ဆုနဲ့ငြိမ်းချမ်းရေး Nobel ဆုဆိုပြီးအမျိုးအစား6မျိုးခွဲပြီးချီးမြှင့်ပေးပါတယ်။ Nobel ဆုဖြစ်ပေါ်လာတဲ့သမိုင်းကြောင်းအခြေခံကတော့သိပ္ပံပညာရှင်ကြီး Alfred Nobel ကစာခဲ့တာပါ။သိပ္ပံပညာရှင်လည်းဖြစ်၊စွန့်ဦးတီထွင်သူလည်းဖြစ်၊စီးပွားရေးလုပ်ငန်းရှင်လည်းဖြစ်စာပေအနုပညာရှင်လည်းဖြစ်တဲ့ဆွီဒင်လူမျိုး Alfred Barnett Nobel ဟာပောက်ကွဲစေတတ်တဲ့ Nitroglycerin ဆိုတာကိုစမ်းသပ်လုပ်ကင်ကြည့်ပြီးတဲ့နောက်အဲဒီကနေတဆင့်1869ခုနှစ်မှာတော့ Dynamite ဆိုတာကိုတီထွင်ထုတ်လုပ်ခဲ့ပါတယ်။အခုလိုသူ့ရဲ့စမ်းသပ်မှုတွေကြောင့်ပောက်ကွဲမှုတွေလည်းဖြစ်ခဲ့ရပြီးသူ့ရဲ့ညီဖြစ်သူအသက်သေဆုံးခဲ့ရတဲ့အပြင်ဖခင်ဖြစ်သူလည်းမတန်မဆွမ်းဘဝကိုရောက်ရှိခဲ့ရတာပါ။ဒါပေမဲ့လည်းတစ်ဖက်မှာတော့သူ့ရဲ့ Dynamite ထုတ်လုပ်မှုကနေအင်မတန်ချမ်းသာသူတဦးအဖြစ်ကမ္ဘာပေါ်ကကြွယ်ဝချမ်းသာသူများထိတ်တန့်စီးရင်လည်းပါဝင်ခဲ့ပူပါရယ် လူသားတွေအကျိုးတစ်ခုခုရရှိစေဖို့ဆိုရည်ရွယ်ပြီးတော့သူစမ်းသပ်ထုတ်လုပ်ခဲ့တဲ့ Dynamite ဟာအကျိုးထည့်အပြစ်များလာတာကိုမြင်ပြီးသူ့ရဲ့တီထွင်မှုကြောင့်လူသားတွေသေဆုံးလာကြရတဲ့အပေါ်စိတ်ထိခိုက်ခဲ့ရပြီးသူ့အသက်မဆုံးမီ1895ခုနိုဝင်ဘာလ29ရက်နေ့မှာသီရန်စာတစောင်းရေးသားခဲ့ပါတယ်အဲ့ဒီတည်ရန်စာမှာတော့ကမ္ဘာပေါ်မှာလူသားတွေကောင်းကျိုးအတွက်ဖော်ဆောင်လုပ်ကိုင်နေကြတဲ့ငြိမ်းချမ်းရေးကြိုးပမ်းသူတွေထူးချွန်တဲ့စာပေပညာရှင်တွေယူပဗေဒဓာတုဗေဒပညာရပ်ဆိုင်ရာမှာထူးချွန်သူတွေစိဘက်ဆိုင်ရာမှာကျွမ်းကျင်သူတွေနဲ့သိပ္ပံပညာဆိုင်ရာစီးပွားရေးပညာရှင်တွေကိုနှစ်စဉ်ဆုချီးမြှင့်ပေးဖို့ရည်သားခဲ့တာပါဒါအပြင်သူ့ရဲ့ချမ်းသာကြွယ်ဝမှုတွေကိုလည်းရံပုံငွေအဖြစ်ထည့်ဝင်ခဲ့ပါတယ်Alfred Nobel ဟာ1896ခုနှစ်ဒီဇင်ဘာလ10ရက်နေ့အသက်63နှစ်အရွယ်မှာကွယ်လွန်သွားပြီးတဲ့နောက်သူ့ရဲ့သီတန်းစာအတိုင်း1900ခုနှစ်ကစပြီးကဏ္ဍအလိုက်စုတွေချီးမြှင့်ခဲ့တာမှာအခု2024ခုနှစ်အထိဆိုရင် Nobel ဆုပေါင်း600ကျော်ချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။ Nobel ဆုချီးမြှင့်တာတွေကိုပထမကမ္ဘာစစ်ကာလ1914ခုနှစ်ကနေ1918ခုနှစ်ပိုင်းတွင်နဲ့ဒုတိယကမ္ဘာစစ်ကာလ1939ခုနှစ်ကနေ1945နှစ်ပိုင်းတွင်မှာတော့မပေးအပ်နိုင်ခဲ့ပါဘူး။နိုဘယ်ဆုပေးအပ်တဲ့အခမ်းအနားတွေကိုတော့နှစ်စဉ်ဒီဇင်ဘာလ10ရက် Alfred Nobel ကွယ်လွန်တဲ့နေ့မှာကျင်းပကြပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုကလွဲပြီးကျန်တဲ့ဆု၅ဆုကိုတော့ဆွီဒင်နိုင်ငံစတော့ခ်ဟုမ်းမြို့မှာဆုပေးပွဲကျင်းပပြီးနိုဘယ်ငြိမ်းချမ်းရေးဆုကိုတော့အယ်ဖရက်နိုဘယ်ရဲ့ဆန္ဒအတိုင်းနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပကြပါတယ်1900ခုနှစ်ကစလို့အခု2024ခုနှစ်အထိနိုဘယ်ဆုရရှိကြတဲ့ဆုရှင်တွေအားလုံးထဲမှာအသက်အငယ်ဆုံးဆုရှင်ကတော့2014ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဆုဇိုင်းဖြစ်ပါတယ်။အသက်18နှစ်အရွယ်မှာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့တာပါ။အသက်အကြီးဆုံးနိုဘယ်ဆုရှင်ကတော့ဂျွန်ဘီဂိုဒန်နော့ဖ်ဖြစ်ပါတယ်။2019ခုနှစ်ကအသက်68နှစ်အရွယ်မှာဓာတုဗေဒဆိုင်ရာနိုဘယ်ဆုကိုရရှိခဲ့တာပါမြန်မာဒီမိုကရေစီအရေးကိုဦးဆောင်ခဲ့သူဒေါ်အောင်ဆန်းစုကြည်ကတော့1992ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးအဲ့ဒီအချိန်ကနေအိမ်အကျယ်ကျုပ်ကြခံနေရတာကြောင့်နော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်ပွဲအခမ်းအနားကိုတော့တက်ရောက်လက်ခံနိုင်ခြင်းမရှိခဲ့ပါဘူးနိုဘယ်ငြိမ်းချမ်းရေးဆုသမိုင်းမှာဒေါ်အောင်ဆန်းစုကြည်လိုပဲဂျမန်သတင်းစာဆရာကာဖွန်အော့စစ်စကီတရုတ်နိုင်ငံကအတိုက်ခံခေါင်းဆောင်လျူရှောင်ပေါင်းဘယ်လာရုစ်နိုင်ငံကလူအခွင့်အရေးလှုပ်ရှားသူအာလက်စ်အိုင်ယက်စကီနဲ့အီရန်နိုင်ငံကနာဂတ်စ်မိုဟမ်မဒီတို့ဟာလည်းနိုဘယ်ဆုချီးမြှင့်ခံရခြင်းမှာအာဏာပိုင်တွေရဲ့အကျဉ်းချတာကိုခံနေကြရတာပါရှင
်နိုဘယ်ဆုတွေအကြောင်းမညညိုလင်းပြောပြခဲ့တာပါအခုလိုပတ်စင်ခဏတွေပြီးမှာတော့ View American တိုင်းရဲ့စနေညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုဆက်ပြောပြပေးပါမယ်လေဗနွန်ကရွာတွေကပြည်သူတွေထွက်သွားဖို့အစ္စရေးစစ်တပ်ကပြောလိုက်ပါတယ်။လေဗနွန်နိုင်ငံတောင်ပိုင်းကရွာ23ရွာမှာနေတဲ့ဒေသခံတွေဘေးလွရာကိုသွားဖို့အစ္စရေးစစ်တပ်ကဒီနေ့ကြေညာလိုက်တာပါ။ရွာအများစုကဒေသခံတွေကတော့အစတည်းကဘေးလွရာပြောင်းကုန်ကြပြီးလူမရှိသလောက်ဖြစ်ကုန်ပါပြီ။အဲ့ဒီရွာတွေပေါ်အစ္စရေးစစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေတယ်လို့အစ္စရေးစစ်တပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။နောက်တရုတ်မှာတော့တိုးတက်နှုံနှေးနေတဲ့စီးပွားရေးကိုကြားခံပေးဖို့အစိုးရကအထူးငွေစုလက်မှတ်ထုတ်ရောင်းတော့မှာပါနှစ်ပေါင်းများစွာအတွင်းပမာဏအများဆုံးငွေချေကြားခံပေးမယ့်အစီအစဉ်ရအစိုးရပိုင်းတွေဒေသနာအစိုးရတွေအင်ဂျင်နီယာဈေးကွက်တွေကိုထောက်ပံ့မှာပါအစိုးရပိုင်းစီးပွားရေးပန်ကြီးတွေကြံ့ကြံ့ခံနိုင်စွမ်းနဲ့ငွေထုတ်ချေနိုင်စွမ်းပို့ရှိဖို့စီးပွားရေးတိုးတက်စေဖို့အစိုးရကအခုလိုငွေစုလက်မှတ်ထုတ်ရောင်းမှာလို့တရုတ်ဗန်ဒိုင်းဝန်ကြီးလန်ဖွန်ကပြောခဲ့ပါတယ်Now Russia attack khan Alexey Navalny ha Navalny ga tu thong de ma te ya ma ko ti tha de lo ko re mat tan ni ma yee ta ke ba de Russia chin thong de ma di ni February lak ga kwe lun twa ke de Navalny ha tu thong de ma ti song me lo yong chi tha da ko ma cha kin thot win me ko re bwa mat tan sa au the ma yee ta tha da ba Patriot myo che lo sa au name pe tha bi tu ye thong twin atwe chong ne nang ngai hlo sha mu kala chaung de ko yee ta tha ba de The New Yorker magazine ကနေစောက်ထဲကအချက်တချို့ကိုကောင်းနှုတ်ဖော်ပြထားတာမှာ2022ခုနှစ်မတ်လ22ရက်နေ့မှာတည်းကသူထောင်ထဲမှာပဲတသက်လုံးနေသွားရမယ်လို့ Alexey ကရေးသားခဲ့တာပါဘသူကမှနှုတ်ဆက်လိုက်နိုင်မှာမဟုတ်ပါဘူးလို့သူကရေးခဲ့တယ်လို့အမှတ်ရနေ့တွေအားလုံး သူမပါပဲဆင်နွှဲရပါလိမ့်မယ်လို့ပြောခဲ့ပါတယ်ခင်ဗျာအခုလိုသတင်းချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကမခင်ဖြူသေးပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cider Hamdon နဲ့ Helen Cordian တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလွန်နာဆင်ကြည့်ရှုအားပေးကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာအားလုံးကနေဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program